Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မေလ2ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုနံနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆမ်မိုးဝီပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံဘက်ဒမ်ပြိုဟာတင်းနှင်းလွင်တွေကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်တော့မဲ့ဘက်ကိုရင်းရိုင်းနေပါလေ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဆီးရီးယားအပြစ်ခံရဆယ်ရီဆွေးနွေးဖို့ဂျနီဗာမြို့မှာရောက်ရှိနေပါလေ။မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေပါလေ။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမတ်ခွန်ညုံနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေနားဆင်ပြီးဒီမနေ့ခင်းမှာကြားကြရမယ့်အထက်မှာဆိုရင်တော့
တစ်ပင်နေလဲပြီးတော့အိမ်ပြရတော့ဒီကိုင်းနေကျူးပြီးတော့ပေးမိနေရတော့အဲ့လိုမျိုးနေရာတွေရန်ဆိုးတဲ့နေရာပဲဥစားပြီးတ
ော့ဒါကတော့မြန်မာနိုင်ငံအထက်ပိုင်းမှာပြီးခဲ့တဲ့နှစ်ရက်ကလေပြင်းတွေထပ်မံပြီးတော့တိုက်ခတ်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ကုညီကယ်ဆယ်ရေးပြုလုပ်နေတဲ့အခြေအနေတွေကိုမန္တလေးတိုင်းမီးသက်တပ်ဖွဲ့က VOA ကိုပြောပြသွားတာဖြစ်ပါတယ်။သတင်းလှော်တွေကိုတင်ဆက်ပေးတဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါ။အဲ့ဒါအပြင်အပတ်စဉ်မြန်မာရေးရဆွေးနွေးခန်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံဘက်ဒမ်မြို့ဟာတင်းနှင်းလွင်တွေကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်တော့မဲ့ဘက်ကိုရင်းရိုင်းနေပါတယ်။မြို့တော်ကိုအရေးပေါ်အခြေအနေကြီးညာထားသလိုတချင်းကအလုံးကြုံဆုံးဒေတာလို့သတ်မှတ်ထားတဲ့နိုင်ငံတကာဇုံကိုဆန္ဒပြသူတွေကတင်ပိုက်လိုက်ပြီးလွတ်တော်အမတ်တွေဟာလည်းထွက်ပြေးသွားခဲ့ကြသလိုစစ်တပ်ဟာလည်းတရိပ်အနေထားနဲ့ရှိနေပါတယ်။တင်းနှင်းလွင်နေအစောပိုင်းတုန်းကတော့အစ္စလမ်ရှီယာဂိုင်းကောင်းဆောင်မုခ်တာရာအယ်ဆာရာဦးဆောင်တဲ့ဆန္ဒပြသူတွေဟာနိုင်ငံတကာဇုံအတွင်းကအောင်ပွဲခံတဲ့ယင်ပြင်လို့ခေါ်တဲ့နေရာကိုမပြောင်းရွှေ့ခင်အခုလူသူမရှိတော့တဲ့လွတ်တော်အဆောက်အဦရှေ့မှာစုဝေးခဲ့ကြပါတယ်တင်းနှင်းလွင်နေညနေဆောင်ပိုင်းမှာတော့ဆန္ဒပြသူတွေဟာသူတို့ရဲ့ဆန္ဒပြမှုကိုယာယီယာဆန်းလိုက်ပြီးသူတို့ရှိနေတဲ့နေရာကနေထွက်ခွာသွားခဲ့ကြပါတယ်ရှီယာဂိုင်းဝင်ဖျားဖူးတွေကိုလေးစားသမှုပြုတဲ့အနေနဲ့သူတို့အနေနဲ့ဆန္ဒပြတဲ့နေရာကနေဆုတ်ခွာပေးခဲ့ကြရတာဖြစ်ကြောင်းအယ်ဆာရာရဲ့ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဆန္ဒပြသူတွေကလွတ်တော်အဆောက်အဦကိုဝင်စီးလိုက်ပြီးတဲ့နောက်လွတ်တော်အမတ်တွေဟာစနေနေ့ကထွက်ပြေးသွားခဲ့ကြတာပါ
အမေရိကန်နိုင်ငံသားရေးဂျွန်ကယ်ရီဟာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအမေရိကန်နဲ့ရုရှားတို့ဂျာဝင်ဆောင်ရွက်ပေးထားတဲ့စီးရီးယားနိုင်ငံအတွင်းအပြစ်ရဆက်ရေးမအောင်မမြင်ဖြစ်ခဲ့ရတာကိုအရေးပေါ်ဆွေးနွေးဖို့ဂျနီဗာကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပါတယ်။လွန်ခဲ့တဲ့10ရက်လောက်ကစပြီးအထူးသဖြင့်စီးရီးယားရဲ့အကြီးဆုံးမြို့ကြီးတစ်မြို့ဖြစ်တဲ့အလက်ပိုမှာအစိုးရဘက်ကပြင်းပြင်းထန်ထန်တိုက်ခိုက်လာခဲ့တာပါ။အလက်ပိုမြို့ထဲမှာအကြမ်းဖက်မှုတွေအဆုံးသတ်သွားစေဖို့နဲ့စီးရီးယားတနိုင်ငံလုံးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်ဆနိုင်ရေးအတွက်အရေးကြီးတဲ့ရန်လိုမှုတွေရေရှည်ရနာသွားစေရေးမှာဒီဝန်ကြီးကယ်ရီကအဓိကပေးပြီးတော့ဆောင်ရွက်သွားမယ်လို့အမေရိကန်တာဝန်ရှိသူတဦးကပြောပါတယ်။ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုကိုမျှော်လင့်ပါတယ်။ရုရှားရဲ့နာချဖြောင်းပြမှုကိုစီးရီးယားဆိုရကနားထောင်ဖို့နဲ့တုံ့ပြန်ဖို့လည်းမျှော်လင့်ပါတယ်လို့ဝန်ကြီးကယ်ရီကဂျနီဗာလေဆိပ်မှာဂျော်ဒန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံချိန်ပြောခဲ့ပါတယ်ရှင်
။တူရကီနိုင်ငံရှေ့တောင်ပိုင်းဂါဇီယန်တက်မြို့ကရဲဌာနချုပ်အပြင်မှာဖြစ်သွားခဲ့တဲ့ကားဘုံးပေါက်ကွဲမှုကြောင့်အနည်းဆုံးရဲအရာရှိ2ဦးသေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်တင်းနှင်းလွင်နေကဖြစ်တော့ခဲ့တဲ့ပောက်ကွဲမှုအတွင်းထိခိုက်ဒဏ်ရာရသွားသူအများစုဟာရဲအရာရှိတွေဖြစ်တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလီခါလီကာယာကပြောတာကိုကိုကပီတူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ပုဂ္ဂလိကပိုင်း MTV ရုပ်မြင်သံကြားသတင်းမှာတော့ရဲစခန်းအပြင်မှာပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်မှန်ကွဲစားတွေနဲ့တခြားအချို့အပဲ့တွေကိုအနီးနားမှာရှိတဲ့သူတွေကရှုပ်ထွေးနေတဲ့အခြေအနေကြားမှာကြည့်နေကြတဲ့ပုံတွေနဲ့အရေးပေါ်လူနာတင်ကားအခင်းဖြစ်တဲ့နေရာကိုရောက်လာတဲ့ပုံတွေကိုပြသပါတယ်လူဦးရေတသန်းခွက်လောက်ရှိတဲ့ဂါဇီယန်တက်မြို့ဟာတူရကီနိုင်ငံအတွင်း6ခုမြောက်အကြီးဆုံးမြို့ဖြစ်ပြီးစီးရီးယားနယ်စပ်က IS အစ္စလာမစ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့နယ်မြေနဲ့55ကီလိုမီတာသာဝေးတဲ့မြို့ဖြစ်ပါတယ်။အဲ့ဒီမြို့ဟာစီးရီးယားနိုင်ငံအတွင်းကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်အဓိကဖြတ်တန်းဝင်ရောက်လာတဲ့မြို့လည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံရေးစစ်တမ်းအသစ်တစ်ခုအရ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်ပွဲတွေမှာထိတ်ကပြေးနေတဲ့တထေကြီး Donald Trump ဟာအရေးပါတဲ့အနောက်လယ်ပိုင်းကအင်ဒီယားနာပြည်နယ်မှာလည်းရှေ့ကဦးဆောင်နေပါတယ်။အဲ့ဒီနေရာမှာမဲပေးပွဲတစ်ခုကိုတင်းအင်္ဂါနေ့ကျရင်ကျင်းပဖို့ရှိနေတာပါ။ NBC သတင်းဌာန Wall Street Journal Wall Street Journal မာရစ်စတိုရဲ့စစ်တမ်းတွေအရ Trump ကအင်ဒီယားနာပြည်နယ် Republican Party ဝင်တွေကြားမှာ49ရာခိုင်နှုန်းထောက်ခံမှုရထားပြီး Texas ကရှေးယိုဆွဲ Conservative အထက်လွှတ်တော်အမတ် Ted Cruz က34ရာခိုင်နှုန်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့73ရာခိုင်နှုန်းရထားပါတယ်။တစ်ချိန်ကရုပ်သံတစ်ခုရဲ့ Reality Show မှာကမကထပြုသူတစ်ယောက်ဖြစ်ခဲ့ပြီးတခါမှရွေးကောက်ခံပြီးတော့တာဝန်မထမ်းဆောင်ခဲ့ဘူးသေးတဲ့ Donald Trump ဟာဇူလိုင်လမှာကျင်းပမဲ့ Republican Party ညီလာခံမတိုင်ခင်သူ့ပြိုင်ဘက်တွေပေါ်မှာအနိုင်ရမယ့်အဓိကကိုယ်စားလှယ်မဲ့အရေးအတွက်အတော်များများကိုရထားပြီးပါပြီ။အဲ့ဒီဇူလိုင်ညီလာခံမှာနိုဝင်ဘာလမှာကျင်းပမဲ့ American ရဲ့သမ္မတလောင်းကို Republican Party အတွက်ရွေးချယ်ကြတော့မှာဖြစ်ပါတယ်။
UAMerican တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေတာမှာမေလ1ရက်နေ့ကဖြစ်သွားခဲ့တဲ့လေပြင်းတိုက်ခတ်မှုတွေကြောင့်လူနေအိမ်တွေနဲ့အဆောက်အဦအတော်များများပျက်စီးသွားခဲ့ပါတယ်မေလ1ရက်နေ့ညနေ3နာရီကျော်အချိန်ကမန္တလေးတိုင်းဒေသကြီးဝန်ထွန်းမြို့နယ်အတွင်းမိုးတက်လေပြင်းတိုက်ခတ်မှုတွေဖြစ်သွားခဲ့တဲ့အတွက်လမ်းဘေးဖုံးနိုင်နေတစ်ပင်နေကြိုးကြကုန်တာကြောင့်နေအိမ်အများပြားပျက်စီးပြီးအိမ်အမိုးတွေလည်းလေထဲလွင့်သွားတာတွေဖြစ်ပေါ်ခဲ့တဲ့အကြောင်းနဲ့လျှက်စစ်မီတွေပြတ်တောက်သွားခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းကဆော့လော်မြို့မှာလည်းလေမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်ရေကြီးမြေပြိုမှုတွေဖြစ်ပေါ်နေတာကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။အပြည်လာ30နေကလည်းမကွေးတိုင်းဒေသကြီးနှမောင်းမြို့နယ်အတွင်းလေပြင်းတိုက်ခတ်မှုတွေကြောင့်စာတင်ကျောင်းတွေအပါအဝင်အဆောက်အဦတွေပျက်စီးဆုံးရှုံးမှုရှိခဲ့သလိုမန္တလေးတိုင်းအတွင်းကရမက်တင်မြို့မှာလည်းအလားတူလေပြင်းတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်စကိုင်းတန်းဒေသကြီးကောလင်းမြို့နယ်အတွင်းမှာလည်းဧပြီလ29ရက်နေ့ကလေပြင်းတိုက်ခတ်မှုကြောင့်ကျေးရွာအုပ်စု17စုနဲ့မှာရှိတဲ့အိမ်ကြီး300ကျော်ပျက်စီးသွားခဲ့ပြီးတော့တခြားပလဲမြို့၊ရွှေဘုံမြို့တို့မှာလည်းအလားတူလေပြင်းတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။ထိခိုက်ပျက်စီးသွားတဲ့ကျေးရွာတွေကိုစကိုင်းတန်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်နဲ့တာဝန်ရှိသူတွေဧပြီလ30ရက်နေ့ကတွေ့ရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးထောက်ပံ့ဒီပစ္စည်းတွေမိသားစုအသုံးဆောင်ဆေးသစ်တာတွေပေးအပ်ခဲ့တယ်လို့ဆိုပါတယ်။အခင်းဖြစ်ပွားတဲ့နေရာအတော်များများကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးလဲတွားရောက်ပြီးလိုအပ်တဲ့အကူအညီတွေကိုပေးအပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းပြီးခဲ့တဲ့ဧပြီလတတိယပတ်အလောက်ကစလို့မိုးသီးကျမှုတွေလေပြင်းမုန်တိုင်းတိုက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့လူနေအိမ်နဲ့တခြားအဆောက်အဦအများအပြားပျက်စီးဆုံးရှုံးခဲ့ရတာပါ။သေဆုံးသူနဲ့ပျက်စီးဆုံးရှုံးမှုဘယ်လောက်ရှိတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။
မနေ့ကကြာရောက်ခဲ့တဲ့126ကြိမ်မြောက်ပြည်ပဆိုင်ရာအလုပ်သမားနေမှာသမရဦးထင်ကျော်ကအစိုးရတည်အနေနဲ့အလုပ်သမားလူတရားလုံးအလုပ်သမားအခွင့်အရေးအပြည့်ရဖို့တရားမျှတမှုကိုအခြေခံတဲ့အစိုးရအလုပ်ရှင်နဲ့အလုပ်သမားသုံးဖွဲ့ဆိုင်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းတဝင်လွှာပေးပို့ခဲ့ပါတယ်အလုပ်သမားနေအခမ်းအနားတွေကိုရင်းနှံမြေအလုပ်သမားတွေကအလုပ်သမားအခွင့်အရေးတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ရင်းနှံချောင်းမြို့အပါအဝင်နေပြည်တော်နဲ့ရန်ကုန်နေရာအနှံ့မှာကျင်းပခဲ့ပါတယ်အာရှတလွှားကအလုပ်သမားတို့ကလည်းတနင်္ဂနွေနေ့တုန်းကပဲဒီလောက်ခလာစာတိုးမြင့်ရင်းနဲ့လုပ်ငန်းခွင်အန်ဒီရဲ့ကင်းရှင်းရေးပို့ပြီးတော့ကောင်းတဲ့အခြေအနေတွေရရှိဖို့တောင်းဆိုခဲ့ကြပါတယ်ရှင
်ပြည်နယ်နိုင်ငံမှာရှိတဲ့ထိုင်ဝမ်ဆက်ယုံတစ်ခုကြောင့်တိုင်းပြည်အလဲပိုင်းမှာရှိတဲ့ကမ်းရိုးတန်းတစ်လျှောက်ငါးတွေအလုံးရင်းနဲ့တည်ဆုံနေတယ်ဆိုတဲ့ဆွဆွဲချက်နဲ့ရာပေါင်းများစွာသောဗီယက်နမ်နိုင်ငံသားတွေဟာတင်းငွေတွေကချီတက်ဆန္ဒပြခဲ့ကြပါတယ်အခုလိုငါးတွေအများအပြားတည်ဆုံတာဟာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတဲ့ဘေးအန္တရာယ်ကိုကြိုတင်ကာကွယ်ခြင်းမလုပ်တဲ့အတွက်ဆိုပြီးတချို့ကလည်းအစိုးရကိုဆွဆွဲပြောဆိုနေကြပါတယ်အပြည်လ6ရက်နေ့ကစလို့ခရိုင်လေးခုအတွင်းမိုင်ပေါင်း124မိုင်ရှည်လျားတဲ့ကမ်းရိုးတန်းတစ်လျှောက်ကန်ဂျီတွေနဲ့ငါးမွေမြူရေးကန်တွေမှာငါးတွေအလုံးရင်းနဲ့တည်ဆုံနေပေမဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။အစိုးရကဥဆောင်ပြုလုပ်ခဲ့တဲ့တင်းကျပ်တဲ့စုံစမ်းစစ်ဆေးမှုတွေအရငါးတွေတည်ဆုံမှုနဲ့ထိုင်ဝမ်နိုင်ငံအခြေစိုက် Formosa Plastic ဆက်ယုံ Plastic Company ကတည်ထောင်ထားတဲ့ American Dollar 10 Billion Jordan Steel ဆက်ယုံကထွက်လာတဲ့စွန့်ပစ်ရေးတွေအကြားဆက်ဆက်မှုမရှိဘူးဆိုတာတွေ့ခဲ့ရပေမဲ့ကုမ္ပဏီပေါ်အမျက်ဒေါသထွက်နေတာတွေရော့မသွားခဲ့ပါဘူး။ Hanoi မြို့မှာဆန္ဒပြသူတွေက Formosa Company ကတဘာဝပတ်ဝန်းကျင်ကိုဖျက်ဆီးနေတာဟာရာဇဝတ်မှုဖြစ်တဲ့အလဲပိုင်းဒေသကရေကြောတွေကိုဘယ်သူတွေကအစိတ်ခတ်နေသလဲ။ဖော်မိုဆာဗီယနာနိုင်ငံတွေကထွက်သွားစတဲ့နဖူးစီစာရန်တွေကိုကင်ဆောင်ပြီးတော့တိုင်းပြည်အတွင်းအဆိုးအဝါဆုံးသဘာဝပတ်ဝန်းကျင်ဆိုင်ရာပျက်စီးဆုံးရှုံးမှုလို့တင်စားပြောဆိုနေကြတဲ့ဒီဖြစ်ရပ်ကိုအဆိုးရွားကမသိကြိုးကြွပြုနေတဲ့အပေါ်မှာပြစ်မှတ်ထားဆန္ဒပြနေကြတာပါပြည်နယ်နိုင်ငံမှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဖြစ်လို့ရှိရင်အရဝတ်ရဲတွေကအလင်းမြန်ဖမ်းဆီးနိုင်နေလေရှိပါတယ်ဒါပေမဲ့တင်းငွေတွေကဆန္ဒပ ြသူတွေမြို့ပတ်ပြီးတော့ဆန္ဒပြလို့ရအောင်ရဲတပ်ဖွဲ့ကရင်ကြောတွေကိုရှင်းပေးခဲ့တယ်လို့ဆိုပါတယ
်။မလာတဲ့တုန်းကအင်ဒိုနီးရှားသင်္ဘောသား10ဦးကိုအဘူဆယက်စစ်သွေးကြွားတွေကပင်လယ်ပြင်ကနေဖမ်းထားခဲ့ပြီးဖိလစ်ပိုင်တောင်ပိုင်းကတော်ရဲမှာချုပ်နှောင်ထားတာကနေပြန်လွတ်ပေးခဲ့ပါတယ်။အဖမ်းခံရတဲ့အင်ဒိုနီးရှားတွေကိုစနေနေ့ကစူလူခရိုင်ဂျိုလိုမျိုးကအုပ်ချုပ်ရေးမှူးရဲ့အိမ်ရှိမှာချထားပေးခဲ့ပါတယ်။သူတို့အားလုံးကျန်းမာရေးကောင်းမွန်ရကြပြီးဂျိုလိုမျိုးရဲ့ရဲတပ်ဖွဲ့အကြီးကပြောပါတယ်သူတို့ကိုအင်ဒိုနီးရှားအနာပိုင်းနေလက်ထဲကနေလွှတ်ပြောင်းပေးဖို့စီစဉ်ပေးနိုင်မဲ့ဖိလစ်ပိုင်တက်စကန်စီကိုခေါ်သွားခဲ့ကြပါတယ်သူတို့ဒီဂျိုလိုမျိုးတော်ဝင်ဟူဆိတ်အက်ဒမင်ကအင်ဒိုနီးရှားနိုင်ငံသားတွေလွတ်မြောက်တာကိုချိုးဆိုပေမဲ့ဒီလီရီကိုငွေပေးပြီးတော့ရွေးယူခဲ့တာဟုတ်မဟုတ်တော့သူမသိဘူးလို့ပြောပါတယ်ရှင် Direct from Washington The
Voice of America ဒါကြတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းဆိုင်နဲ့မက်ခွန်ညိုတို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့မြန်မာပြည်အထက်ပိုင်းကလေပြင်းမုန်တဲ့တိုက်ခတ်မှုအခြေအနေသတင်းလွှာကိုကြားကြပါမယ်။ပဲခူးမကွေးမန္တလေးနဲ့စကိုင်းတိုင်းဒေသကြီးတွေမှာစနေတနင်္ဂနွေနေ့ကနောက်ထပ်မိုးသက်လေပြင်းတိုက်ခတ်မှုတွေရှိတာကြောင့်နေရာတော်တော်များများမှာပျက်စီးဆုံးရှုံးမှုတွေအများပြားရှိခဲ့ပါတယ်။မန္တလေးမြို့ပေါ်မှာတော့ကုညီကစေးလုပ်ငန်းတွေနဲ့ပြိုကျနေတဲ့တစ်ပင်ကြီးတွေကိုလိုက်လံရှင်းလင်းရေးတွေကိုမိသက်တက်ဖွဲ့ရဲတက်ဖွဲ့လျှက်စစ်ဌာနစတဲ့ဌာနတွေကဝန်ထမ်းတွေနဲ့အတူပြည်သူတွေကပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အကြောင်းမန္တလေးတိုင်းဒေသကြီးမိသက်ဌာနရဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာအပြည့်စုံပြောပြပေးမှာပ
ါစနေနေ့တနင်္ဂနွေနေ့တွေမှာကြာရောက်ခဲ့တဲ့လေပြင်းမုန်တိုင်းတွေကြောင့်ပဲခူးတိုင်းပေါင်းတလယ်မြို့နယ်တဝိုက်မကွေးတိုင်းကစလင်းမြို့နယ်အပါအဝင်မန္တလေးတိုင်းဘက်မှာတော့ကြောက်စင်စင်ကိုင်းပျော်ပွဲဝန်တွင်မိထီလာလေဝေမန္တလေးစတဲ့မြို့နယ်တွေနဲ့စကိုင်းတိုင်းပလဲနဲ့ရွှေဘိုမြို့နယ်တို့မှာပျက်စီးထိခိုက်မှုတွေအများအပြားရှိခဲ့ပါတယ်။မန္တလေးမြို့မှာတော့ထိခိုက်ပျက်စီးမှုအဆိုးဆုံးဖြစ်တဲ့မြို့နယ်တွေကိုအဓိကထားပြီးကုညီရေးလုပ်ငန်းတွေဆောင်ရွက်ပေးနေကြောင်းမန္တလေးတိုင်းဒေသကြီးမိသက်ဦးစီးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ
်။တစ်ပင်နေလဲပြီးတော့အိမ်ပြရတော့ဒီကိန်းနေကျူးပြီးတော့ပိတ်မိနေရတော့အဲ့လိုမျိုးနေရာတွေရန်ဆူးတဲ့နေရာပဲဦးစားပေးပြီးတော့မန္တလေးတိုင်းအတွင်းပေါ့နော်ချိန်တာတန်းတို့ချမ်းမြသာစီတို့လိုမျိုးလူမျိုးပေါ်မှာရှိတဲ့မျိုးနဲ့မျိုးနေတွေကတော့သူ့မျိုးနဲ့တူတာဝန်ကြီးအောင်ထမ်းဆောင်တယ်တွေ့ရပါတယ
်မင်းညဖြစ်တဲ့အဲ့ဒီတစ်ပင်ကျိုးတဲ့အခြေအနေတို့အိမ်ပြတဲ့အခြေအနေတို့ကရောတော်တော်များလားရှင်ဒီမျိုးနယ်အလိုက်ကြည့်မယ်ဆိုလို့ရှင
်တစ်ပင်လဲပြီးတော့လမ်းပေါ်မှာပိတ်တာတော့ပဲရှိရက်အေးတစ်ပင်လဲပြီးတော့အိမ်ဒီပိုင်းပြီးတာတော့တစ်ခုနှစ်ခုလောက်ပဲရှိရက်တစ်ပင်လဲတာတော့တော်တော်များတယ်က
ဟုတ်ကဲ့အဲ့တော့မင်းကအဲ့ဒီစင်ကိုင်ဘက်မှာကျတော့ဘလို့ခြေနေကြသေးလဲရှင
်စင်ကိုင်ကကျတော့ကျွန်တော်တို့တိရောက်ကတော့စင်ကိုင်တစ်ပင်ကြီးတစ်ပင်ကဘလို့ခေါ်မလို့အရင်တက်တန်းလုံနေတဲ့တစ်ပင်ကြီးတွေပေါ့နော်6ပြီးတော့တစ်ပင်အရန်ကြီးကြရတယ်ဒီဖြစ်နေတဲ့ဟာကြီးလဲတယ်အဲအိမ်ခေါင်းမိုးတွေလည်းတလောက်ပါပဲဂျူသူထိခိုက်မှုတော့မရှိပါဘူးဆယ်ခိုင်
းအခုတညာလုံးတော့ဒီလူကြီးမင်းတို့ဘက်ကဒီလိုက်ရှင်းလင်းနေတဲ့အခြေအနေတွေကုညီရေးလုတ်ပေးနေတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ပြီးခဲ့တဲ့တနားရီလောက်ကမှအကုန်လုံးသူစခန်းအသီးသီးကိုဟိုကျွန်တော်လွတ်ထားတဲ့နေရာနေပြီးရှင်းလင်းပြီးပြည်သတင်းပို့ပြီးတော့ပြီးခဲ့တဲ့နားရီလောက်ကမှပဲသူတို့တွေစခန်းကိုပြန်ကြတာဗျမန်လေးမျိုးတို့မန်လေးမျိုးနဲ့ဒီသက်နေတဲ့နေရာတွေမှာအလိုမျိုးလွဲတဲ့နေရာတွေအကုန်လုံးEBC စီဘီရဲ့မိသက်ရဲ့ပေါ့နော်အူရဲ့အဲရဲကကျတော့ဒီသူတို့လဲနေရတယ်လိုက်ဆောင်နေပြီးတယ် EBC ကကျတော့ပြက်ကြနေတဲ့ဒီတအားလိုက်နေဖုန်းကြိုးတွေအဲအဲ့လိုမျိုးဟာတွေပေါ့ကျွန်တော်တို့ဒီမိသက်ကနေပြီးတော့ဒီ operator နေလမ်းကြောင်းကြပြီးရသူကအဲ့မှာလာဖြတ်ပြီးရအဲ့တမမိသက်နဲ့စီဘီနဲ့လုံးလို့ရကြအဲ့လိုမျိုးဝိုင်းပြီးတော့လုံးကြပြီးသူကလည်းဒီထဲမှာဘယ်ထဲမှာပိတ်မိနေပါတယ်ပေါ့အဲ့လိုမျိုးလာပြီးတော့ဆက်တယ်တော့ကျွန်တော်လည်းဟိုလုပ်ငန်းလုပ်ရတာထိရောက်တယ်ပေါ့ဗျာ
အလားတူစကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်ဘက်မှာလည်းလေပြင်းတိုက်ခိုက်ခဲ့တာကြောင့်တစ်ပင်တွေပြိုလဲပြီးအိမ်တချို့ထိခိုက်ခဲ့တယ်လို့အဆောက်အုံတချို့ကသုခောက်မိုးတွေလည်းပျက်စီးသွားခဲ့တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ
်ညနေ9:00ကျွဲအဲ့ဒီ6:00ကျွဲပေါ့အဲ့တည်းမှာတိုက်သွားတာကြဟုတ်ဟုတ်လူတေကြောင့်တို့ထိခိုက်မှုတော့မရှိဘူးခင်ဗျာဂျိုင်းလေပြင်းတိုက်တယ်ပေါ့ခဏလေးကျတော့မိုးကရွာပြီးတော့မိုးသက်လေးတွေတိုက်တယ်ပေါ့တို့ဖြစ်တယ်ကတော့အပင်တွေပေါ့ကျိုးကြတယ်လေအတန်းရင်ပေါ့နော်အပင်ကြီးရှိရတော့အဲ့ပင်တွေနဲ့နေရနေရတွေကအဲ့ဒီတချို့ပေါ့နော်နေ3ရက်လောက်ပါပဲအဲ့လိုအပင်ကိုင်းကြီးတွေကပြက်ကြပြီးတော့ညောင်မကြီးတွေပေါ့အဲ့ဒီပြက်ကြပြီးတော့အိမ်တွေကိုပြီးသွားတာရှိရပေါ့လူတွေကတော့ဘာမှမဖြစ်ဘူးပေါ့နောက်တခြားအဆောက်အဦအကြီးတွေရှိအဲ့ဒီအဆောက်အဦကြီးတွေကျတော့လည်းသမိုးလန်သွားတယ်ပေါ့အဲ့လိုသမိုးတွေပြုတ်ထွက်သွားတယ်ဖြစ်သွားတယ်
စကိုင်းတိုင်းပလဲမြို့နယ်မှာလည်းမိုးရွာပြီးလေပြင်းတိုက်ခိုက်မှုကြောင့်တာသနိကအဆောက်အုံတွေ၊ကျမ်းမာရေးအဆောက်အုံတွေ၊စာတင်ကျောင်းအဆောက်အုံတွေနဲ့လူနေအိမ်အများအပြားပျက်စီးဆုံးရှုံးခဲ့ပါတယ်။စနေနေ့ညနေပိုင်းကတိုက်ခတ်တဲ့လေပြင်းမုန်တိုင်းကြောင့်လည်းမန္တလေးတိုင်းဒေသကြီးရမဲသိမ်းမြို့နယ်ကနေအိမ်အများအပြားဆုံးရှုံးခဲ့တယ်လို့လူအနည်းဆုံး3ဦးသေဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ဒါ့အပြင်မုန်တိုင်းကြောင့်သေဆုံးခဲ့တဲ့ကျွဲနာတရိတ်ဆန်အရေးအတွက်အတော်များတယ်လို့ဆိုပေမဲ့အတိအကျကိုတော့သက်ဆိုင်ရာကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီတော့တွင်မှာပဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမြန်မာနိုင်ငံတဝန်းရာသီဥတုဆိုးရွားမှုကြောင့်သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်နိုင်တဲ့အတွက်သတိပြုနေထိုင်ကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြင်းထန်တဲ့အယ်လ်နီညိုရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုခံရတဲ့အတွက်နိုင်ငံတဝန်းလူပေါင်း16ဦးထဲမှနေသေဆုံးခဲ့ပါတယ်ရှင
်။ပေါ်ရရှိများရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတဲ့တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်။အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးကျင်းသားတွေလွှတ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်။အစိုးရတဲ့တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
တရားလီလိုင်းဆွေးနွေးကမှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအင်္ဂါနေ့ည9နာရီမတန်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေ။အခုတော့မြမရေးရာဆွေးနွေးကမ်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။နိုင်ငံပိုင်မီဒီယာတွေအနေနဲ့အစိုးရရဲ့မူဝါဒသတင်းတွေထုတ်ပြန်ပေးုံနဲ့မဟုတ်ပဲအစိုးရနဲ့သဘောထားမညီတဲ့အများပြည်သူရဲ့တုံ့ပြန်သဘောထားတွေကိုလည်းအခါအားလျော်စွာဖော်ပြနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်ဆိုပြီးတော့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေမင်းကပြောပါတယ်။ပြန်ကြားရေးဝန်ကြီးဒေါက်တာဖေမင်းကို VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကမြေပြည်တော်မှာကိုယ်တိုင်တွားရောက်တွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
။ပြန်ကြားရေးဝန်ကြီးဌာနဆိုတာဘယ်လိုမျိုးဒီမိုကရေစီအစိုးရပြည်ကတက်လာလို့ရှိရင်မရှိတဲ့တော့ဘူး။ပြန်ကြားရေးဝန်ကြီးဌာနဆိုတာတကယ်တော့ဒီအစိုးရဒီစစ်အာဏာရှင်အစိုးရတွေပဲဖြစ်ဖြစ်ဆိုရှယ်လစ်အစိုးရတွေပဲဖြစ်ဖြစ်ပေါ့။အဲ့ဒီလက်ထက်မှာထားခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနပေါ့နော်။အဲ့တော့အခုလိုမျိုးဒီဒူဒူကရွေးချယ်လိုက်တဲ့ပြည်သူအစိုးရတက်လာတဲ့အခါမှာပြန်ကြားရေးဝန်ကြီးဌာနတို့ဆက်ပြီးထားရှိဖို့ဘလို့ရည်ရွယ်ချက်နဲ့များဆုံးဖြတ်ချက်ချခဲ့တာလဲဆရာတိတော်လည်းပြောပြပေးပါရှင
်။ဆုံးဖြတ်ချက်ချတာတော့ကျွန်တော်မဟုတ်ဘူးပေါ့နော
်
။အဲကျွန်တော်ထင်တာကတော့ဆုံးဖြတ်ချက်ချတဲ့ပုဂ္ဂိုလ်တွေကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့အသွင်ကူးပြောင်းရေးကာလအဲမှာပဲရှိနေသေးတယ်။ဒီချိန်ကာလမှာဒီအစိုးရတရအတွက်သူရဲ့လုပ်ငန်းကဏ္ဍတွေကိုအများပြည်သူကိုအသိပေးဖို့တကူပြန်ကြားရေးဌာနတရားသီတော့လိုအပ်နေသေးတယ်လို့ယူဆတဲ့လူကြောင့်ဆက်ထားတယ်လို့ပဲကျွန်တော်အဲ့လိုပဲသဘောပေါက်တယ
်ဟုတ်ကဲ့ပါအရင်ဝင်ကြီးတွေအတုံးကပေါ့နော်ပြောခဲ့တာရှိပါတယ
်ဒီ
အများပြည်သူဝန်ဆောင်မှုမီဒီယာဆိုပြီးတော့ခေါ်တာရှိပါတယ
်အဲ့
ဒီအများပြည်သူဝန်ဆောင်မှုမီဒီယာကို
ဟုတ်ကဲ့
ဝင်ကြီးနေနဲ့ဆက်ပြီးအကောင့်ထဲပေါ်ဖို့ရှိပါလားရှင်
ဟုတ်ကဲ့အဲ့သဘောအဖြစ်တော့စင်တူပဲဖြစ်မှာပေါ့နော်ဒါပေမဲ့အရင်ကပြောတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဆိုတာကသူကဥပဒေတွေဘာတွေပြဋ္ဌာန်းပြီးတော့အဲ့ဒီဘယ်လိုပုံစံလုပ်မယ်ဆိုတာတိကျတယ်ရှိတယ်တကယ်လက်တွေ့တော့မလုပ်ဖြစ်ခဲ့သေးဘူးပေါ့အခုလည်းပဲကျွန်တော်တို့ကဒီအစိုးရတည်းရဲ့မူဝါဒသို့မဟုတ်သဘောထားကပြည်သူကိုမျက်နှာမူတယ်ဆိုတော့သဘောထားပေါ့နော်အဲ့တော့ဟိုဆက်ဆံရလုပ်ကင်ဆောင်ရွက်တဲ့နေရာမှာပြည်သူသဘောထားပြည်သူဆန္ဒတွေကိုအလေးထားပြီးလုပ်မယ်လုပ်တော့ကျွန်တော်တို့ဒီပြန်ကြားရေးအနေနဲ့လုပ်တဲ့အခါမှာလည်းပဲစောစောပြောသလိုအစိုးရတည်းအနေနဲ့သူရဲ့လုပ်ကင်ဆောင်ရွက်မှုတွေကိုအများသိအောင်အတွက်ပြန်ကြားပေးဖို့ပြောဆိုဖို့အတွက်ဒီဌာနလိုတယ်ဆိုတာကိုပြောခဲ့တယ်သို့တော်တစ်ချိန်တည်းမှာပြည်သူကိုမျက်နှာမူတဲ့သဘောကြောင့်ကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့တစ်ဖက်သက်သူပြောချင်တာတွေပဲပြောနေတယ်သူသိစေချင်တဲ့အချက်လည်းပဲပေးတယ်အဲသူမူဝါဒတွေကိုပဲဖြန့်ချီနေတယ်ဆိုတော့သဘောမဟုတ်ဘဲနဲ့အများပြည်သူဘက်ကနေပြီးတော့ပြန်လည်ပြောဆိုချင်တဲ့ကိစ္စတွေအများပြည်သူကနေပြီးတော့အဲရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကမှဖွဲ့စည်းပေးတဲ့အစိုးရဖြစ်တော့ ဒီအများပြည်သူရဲ့သဘောဆန္ဒတွေကိုအများပြည်သူကအခါအလျော်စွာသို့မဟုတ်အခါမလတ်ပေါ့နော်သူပြောဆိုနေတာတွေရှိနေနေပဲကျွန်တော်တို့ဒီပြန်ကြားရေးဝန်ကြီးဌာနအောက်မှာရှိတဲ့မီဒီယာတွေပေါ့နော်ဒါကဖော်ပြပေးမယ်ဆိုတဲ့သဘောထားဒါကျွန်တော်တို့ပြည်သူကိုမျက်နှာမူတယ်ဆိုတဲ့အနေထားနဲ့ပြီးတော့နောက်တစ်ခုကဘာလဲဆိုအများပြည်သူကိုအစိုးရဘက်ရဲ့မူဝါဒတွေသဘောထားတွေကျပဲအများရန်ထည့်သွင်းပေးနေတာမျိုးသို့မဟုတ်အစိုးရကသိစေခြင်းတဲ့ဟာတွေဝယ်ပညာပေးတဲ့ဆိုတဲ့သဘောနဲ့ပြောနေရမျိုးမဟုတ်ဘဲနဲ့အများပြည်သူကြားမှာရှိတဲ့အသိအမြင်ကြွယ်ဝတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေဒီအစိုးရနဲ့သဘောထားချင်းတူချင်မတူမယ်အဲ့မတူတဲ့ယူဆအမျိုးမျိုးရှိတဲ့ပုံကိုယ်တွေကလည်းပဲသူတို့အယူအဆတွေပြောတာဆိုတာဝေဖန်တာထောက်ပြတာတွေရှိရင်လည်းဖော်ပြပေးမယ်ဒီနည်းအားဖြင့်ကျွန်တော်တို့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဆိုတဲ့ဟာမျိုးနဲ့တထက်ထက်မတူသည့်တိုင်အောင်ကျွန်တော်တို့ဒီပြည်သူကိုမျက်နှာမူတဲ့အနေထားနဲ့အဲ့ဒါလိုပြောင်းလဲသွားဖို့သဘောတော့ရှိပါတော့ခင်
အခုတစ်ဆက်တည်းမှာပဲဆရာဒီမြန်မာမီဒီယာလောကပေါ့နော်မြန်မာမီဒီယာလောကမှာဒီမီဒီယာဥပဒေတွေလည်းတပြတ်ထမ်းပြီးတာရှိပါပြီ
။ဒါ
ပေမဲ့ကျမတို့ VOA နဲ့အသက်ဆိုင်ဆုံးကတော့ဒီ broadcast media law ပေါ့လေ
။
broadcast media law ကပြီးခဲ့တဲ့ August လနေပြီးတော့လွှတ်တော်တွေကနေတပြတ်ပြတ်ထမ်းပြီးပါပြီ။ဒါပေမဲ့ဒီ new ဥပဒေတွေကတော့မထွက်သေးဘူးပေါ့နော
်။အဲ့
တော့အဲ့ဒီ new ဥပဒေနဲ့ပတ်သက်တဲ့အခြေအနေလေးပေါ့ဆရာသိရတာပြပြပေးပါရှင်
။ဟုတ်ကဲ့ဒီ broadcast media ဒီ media law ပေါ့နော် broadcast law ပေါ့နော်ဒါကဘာဖြစ်တယ်လဲဆိုတော့ဒီဥပဒေကတော့ဒီပြုတ်လိုက်တယ်အဲနီးဥပဒေထွက်လာပြီးရမှာပဲအဲ့ဒီနီးဥပဒေတွေဥပဒေတွေကိုကျင့်သုံးပြီးတော့ဆက်လက်ဆောင်ရွက်ဆရာရှိတာတွေဆောင်ရွက်ရမှာပေါ့သို့တော့အခုစိုးရဖွဲ့ပြောင်းလိုက်တဲ့အခါမှာတစ်ချက်ကပေါ့နော်ဒီဝန်ကြီးဌာနတွေပြောင်းလဲမှုတွေလည်းဖြစ်လာတယ်ဖြစ်လာတဲ့ခါကျတော့ဒီအထက်မှာဒီဥပဒေထဲမှာပြဋ္ဌာန်းထားတဲ့ကျွန်တော်တို့ဒီ broadcast council လောကမျိုးဖွဲ့စည်းပုံတွေဘာတွေကြတော့လဲအနေထားတွေနည်းနည်းပြောင်းလဲသွားတာတွေရှိတယ်ပြီးတဲ့နောက်နောက်တစ်ခုကဒီထက်မှပေါ်ပြထားတဲ့တချို့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြတာတွေလည်းအများကြီးရှိတယ်။ဒါဆရာမတို့လည်းသိမှာပဲเนาะ။ဟိုပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အကြောင်းစသဖြင့်ပေါ့နော်။ဟိုရှိပါတယ်။အဲ့တော့အဲ့ဒီဝေဖန်ထောက်ပြတဲ့ဟာတွေလည်းရှိတဲ့အခါကျတော့ဒါတွေလည်းပဲပြန်ပြီးစဉ်းစားသုံးသပ်ဖို့လိုနေလို့မြင်ကြတယ်။အဲ့တော့ဟိုဒီချုပ်ပြောလို့ရှိရင်တော့ဒီဥပဒေကပြန်လဲသုံးသပ်ပြီးတော့ပြင်ဆင်ဖို့လိုနေတယ်လို့အများကမြင်နေတာပေါ့နော်။မြင်တော့ကျွန်တော်ဒီနေရာရောက်တာမကြသေးဘူးပေါ့နော်အဲ့တော့ဒီကြားထဲမှာဒီရုပ်သံဥပဒေနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်သုံးသပ်တဲ့ဆွေးနွေးတဲ့အဲဆွေးနွေးဝိုင်းတစ်ခုအရင်ဆုံးပြုလုပ်ရမယ်ပြုလုပ်ပြီးတဲ့အခါမှာအဲ့ဒီပုံမှန်ရရှိလာတဲ့အကြံပြုချက်တွေမူတည်ပြီးတော့ဒီဥပဒေမှာဘယ်လိုအချက်လက်တွေဘယ်လိုပြင်မယ်ဆိုတာကိုလောက်ရလိမ့်မယ်လောက်ကင်ပြီးတဲ့အခါကျတော့မှနေဥပဒေဆက်ပြီးထွက်လာမယ်ထွက်လာပြီးဒီဥပဒေနဲ့အညီပေါ့ဆက်လက်ပြီးတော့ကျင့်သုံးဆောင်ရွက်သွားမယ်ဒီလိုတော့ရေဘူးကနားလည်ထားမှုရှိတယ်
ဝန်ကြီးဌာနအသီးသီးပေါ့နော
်
အရင်တော့ကလည်းကျမဟိုဥကျော်ဆန်းလက်ထက်ပေးရပဲပေါ့နော
်ဝန်
ကြီးဌာနအသီးသီးရဲ့ဒီပြောခွင့်ရပုဂ္ဂိုလ်တွေပေါ့လေပြောခွင့်ရပုဂ္ဂိုလ်တရားကိုတသက်မှတ်မှတ်မထားတဲ့ခါကျတော့ access to information ပေါ့ဒီအချက်လက်ကိုတိတိကျကျရယူဖို့အင်တာနက်မှာအခက်အခဲရှိပါတယ
်သတင်း
သမားတွေအတွက်ကဥပမာဆိုရင်တစ်ဖက်ဆောင်တဲ့သတင်းတွေပဲရေးတယ်လို့ပြောတော့တစ်ဖက်ကပဲပြောတာကိုပဲရေးရတာပေါ့လေအဲ့တော့
ဒီ
တာဝန်ရှိပုဂ္ဂိုလ်တွေကနေပြောတာဆိုတာတိတ်ပြီးတော့မရှိခဲ့တဲ့ခါကျတော့ခက်ခဲနေတွေ့ခဲ့ရပါတယ်အ
ဲ့
တော့အခုဒီအစိုးရလက်ထက်မှာလည်းအားလုံးကမျှော်လင့်ထားတာကတော
့
ပုံမွေလင်းလင်းပို့ပြီးပွင့်လင်းမြင်သာမှုလည်းရှိလာမယ်ပို့ပြီးတော့တဲ့သတင်းချက်လက်တွေကိုထဲထဲဝင်ဝင်လက်လန်းမြအောင်ရနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာပ
ါဒါပေမ
ဲ့အခုအချိန်ထိတော့ပေါ့နော်ဟိုအစိုးရတက်တာလည်းတိတ်တော့မကြသေးပါဘူ
းဟို
တော်တော်လေးကိုဟိုတချို့ဝန်ကြီးဌာနတွေကတော့ရပါတယ
်
ပြောလို့ပြောရဲဆိုရင်ဝန်ကြီးတွေကိုယ်တိုင်ကလိုလိုလလပဲလက်ခံပြီးဖုန်းဖြည့်တဲ့လူတွေရှိပါတယ်ဒါပေမဲ့ခက်ခဲတဲ့ဝန်ကြီးဌာနတွေအများကြီးရှိပါသေးတယ
်အဲ
့ဒါတွေနဲ့ပတ်သက်လို့ပေါ့လေဒီပြောရဲဆိုရင်ရှိသူတွေထားပေးဖို့အခြေအနေကိုစဉ်းစားထားတာရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ကဒီစိုးရဖွဲ့ကလည်းဟိုဒီလက်ပတ်ထားသိပြီးတော့မကြသေးဘူးပေါ့နော်မကြသေးဘူးဆိုတော့ဒီအကြောင်းအရာကိုစိုးရဖွဲ့အစည်းအဝေးလို့ဟာမျိုးမှာဆွေးနွေးချက်ထားတော့မရှိသေးဘူးဒါခက်စောစောကမိတ်ဆက်တဲ့သဘောမျိုးတော့ပဲရှိတယ်ဟိုပြည့်ပြည့်စုံစုံမဟုတ်ဘူးပေါ့နော်ဝင်းကြီးအဲတချို့တက်ရောက်တဲ့အဲစီဝေးတစ်ခုမှာတော့ကျွန်တော်ကတော့ပြောမှုတယ်ဒီသဘောကိုကျွန်တော်ကလည်းဒီမီဒီယာလောကလာတဲ့လူဖြစ်တော့အဲ့တော့အများပြည်သူကသိကျင်တယ်သိကျင်တယ်လို့ပြောဖို့လည်းလိုတယ်ဆိုတဲ့အနေထားပေါ့နော်အဲ့တော့အဲ့မှာတော့ပြောဆိုမှုတာရှိတယ်ရှိတဲ့အလျောက်လဲတချို့အခုဆံမပြောသလိုပဲတချို့ဝင်းကြီးတွေကလည်းပဲအဲဝန်ကြီးဌာနတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေပေါ့နော်သူတို့ကလည်းပဲသူတို့ဌာနရဲ့လောက်ကင်ဆောင်ရွက်တဲ့ဟာတွေကိုသူတို့ပြောကျင်ဆိုကျင်စိတ်ရှိတယ်လို့ကျွန်တော်ကတော့မြင်တယ်ဒါအောင်လည်းပဲအခုအင်တာဗျူးတွေလက်ခံပြီးတော့ဖြေနေကြတယ်အဲအဲ့တော့သူကိုယ်တိုင်လည်းပြောတယ်မေးရင်လည်းဖြေမယ်ဆိုတဲ့သဘောပေါ့နော်အဲ့တော့အဲ့ဒါဒီတော်တော်များများမှာတော့ရှိတယ်လို့မြင်တယ်ဗျဒါမှမဟုတ်ဝန်ကြီးဌာနတိုင်းမှာပြောရေးဆိုခွင့်ရှိသူစာသဖြင့်ထားပြီးတော့ကပုံမှန်ပေါ့နော်ဆက်ဆံပြောဆိုနေဖို့တခါတရံဝန်ကြီးကိုယ်တိုင်ပြောဖို့တော့အစီအစဉ်တွေကတော့ဟိုကျွန်တော်တို့ဆက်လက်ပြီးတော့ညှိနှိုင်းပြီးဆောင်ရွက်ရအောင်မယ်လို့ထင်တယ်အဲ့တော့ဒါမှဒီကြားထဲမှာကျွန်တော်ဆွေးနွေးမှုတာတစ်ခုကတော့ဘာလဲဆိုရင်အဲ ပုံမှန်သတင်းစာရှင်းလင်းပွဲလို့ဟာမျိုးတွေဌာနတွေအနေနဲ့လုပ်ကြမယ်လုပ်မယ်ဆိုရင်ဘယ်မှာဘယ်လိုလုပ်မလဲတိုင်ပင်တော့အကြမ်းမရဖြစ်ဟိုနားလေချက်ထားတော့ဟိုခြေဘူးကလက်ခံလိုက်တာတော့ကျွန်တော်တို့ပြည်ချာရေးဝန်ကြီးဌာနမှာပဲเนาะကျွန်တော်တို့သတင်းစာရှင်းလင်းပွဲအဲမျိုးကိုပုံမှန်ဟိုဘလောက်တစ်ချိန်ပေါ့เนาะဟိုတစ်လတစ်ချိန်စသဖြင့်ပေါ့လုံမယ်ခါမှာအဲ့ဒီအချိန်ကာလမှာအဲ့လူစိတ်ဝင်စားတဲ့အကြောင်းအရာဖြစ်ပေါ်နေတဲ့ဝင်ကြီးဌာနနှစ်ခုသုံးခုစသဖြင့်ကိုဖိတ်ကြားပြီးဝင်ကြီးဖြစ်စေအတွင်းဝင်ဖြစ်စေစသဖြင့်ပေါ့နော်အဲ့လိုဖြည့်ကြားနိုင်တဲ့ပုံကိုမျိုးကတွေ့ဆုံပြီးသတင်းသမားတွေအလုံးနဲ့တွေ့ပြီးတော့မေးသမျှကိုဖြည့်တယ်ဆိုတော့အနေထားမျိုးအစီအစဉ်မျိုးလုပ်မယ်လုပ်တင်တယ်လို့ကျွန်တော်ကြံပေးတော့ရေဘူးအားဖြင့်တော့လက်ခံထားတာရှိတယ်အဲ့ဒါကိုကျွန်တော်တို့တကယ်စတင်ပြီးတော့အကောင့်တွေပေါ်တော့ဆက်ပြီးတော့ညှိနှိုင်းပြီးတော့လုပ်အောင်မယ်ဗျ
အခုနိုင်ငံတကာမှာပေါ့နော်ဒီစာနယ်ဇင်းလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအဆင့်သတ်မှတ်တာတကယ်ဟိုရပိုင်းလေးမှာပဲဒီမှာနိုင်ငံရဲ့အဆင့်ကအခုတတိပေါ့လေဟိုကောင်းလာတဲ့အဆင့်မရှိသေးဘူးပေါ့ဟို140ကျော်မှာပဲရှိနေသေးတယ်ဆိုပြီးတော့ဟိုဖော်ပြထားတာရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စာနယ်ဇင်းလောကပေါ့ဒီအခုဆိုလို့ရှိရင်အတိုင်းအတာတစ်ခုအထိလွတ်လပ်ခွင့်လည်းရှိပါပြီစာပေလွတ်လပ်ခွင့်လည်းရှိပြီစင်စာတွေဘာလည်းမရှိတော့ဘူးဘာဖြစ်လို့ဒီနိုင်ငံတကာကနေပြီးတော့စာပေလွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်တယ်လို့များဆရာသုံးသပ်လို့ရပါလဲရှင်
။အော်ဒီကျွန်တော်တိုင်းပြည်မှာဟိုအရင်တော့ကတော့လွတ်လပ်ခွင့်အဆင့်မှာဆိုအခု140အဲ3ပြီးခဲ့တဲ့နှစ်က44လောက်ရှိတယ်45လောက်ရှိတယ်ပေါ့နော်။အခုတော့ဟိုကနန်းသဘောအရပြောရင်တော့ဟိုတိုးကတီးကပေါ့တိုးတော့နည်းနည်းလေးတော့တိုးတက်တဲ့သဘောလေးရှိပါတယ်။အရင်တော့ကတော့ဟိုအောက်ခြေမှာပဲရှိတယ်ပေါ့အောက်ခြေအောက်ဆုံး30လောက်ထဲမှာပဲရှိတာပေါ့အဲ့ရနေပြီးတော့ဒီအဆင့်လောက်ကိုခုန်တက်လာတာတော့ဒီမှာတော့ပြီးခဲ့တဲ့နှစ်တည်းကအာရှိဟိုဆောင်ရွက်ခဲ့တဲ့အနေထားတွေကြောင့်ပေါ့2010မှာကျွန်တော်တို့ဟိုစာပေစီစီရုပ်သိမ်းပေးလိုက်တယ်ပေါ့နော်ဆန်ဆာပရီပရက်စ်ဆန်ဆာရှစ်ရုပ်သိမ်းပေးလိုက်တော့အဲ့ဒါနဲ့တင်ကျွန်တော်တို့ကတော်တော်ကြီးကိုအဆင့်တက်သွားတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့ကျွန်တော်တို့ဆီမှာအတားအဆီးကဘာတွေရှိနေသေးတယ်လဲဆိုတော့သတင်းသမားကိုအရေးယူနိုင်တဲ့ဒီဇိုင်းဥပဒေတွေကတော့ရှိနေသေးတယ်တချို့ဒီဇိုင်းဥပဒေတွေကနည်းနည်းလေးဟိုတခြားတိုင်းပြည်တွေနဲ့ဆက်လို့ရှိရင်တင်းကျပ်ပေါ့နော်ကြမ်းတမ်းနေသေးတဲ့ဥပဒေတွေရှိတယ်ဒါဆရာမတို့လည်းသိပါတယ်တော်တော်များများအဲရှိနေတဲ့အဲ့တော့ဒီကြားထဲမှာဟိုစာနေစင်းသမားကိုအရေးယူရင်အဲ့ဒီဥပဒေတွေနဲ့အရေးယူနေတဲ့သဘောရှိတယ်ရှိတော့ဒီဥပဒေတွေကိုဟိုလိုအပ်တယ်လို့တင့်တော်တယ်လို့ဟိုပြင်ဆင်ဖို့တို့နော်တချို့ကလည်းမဖြစ်ရမယ့်ဟာတို့စသဖြင့်ဒီလိုရှိတာပေါ့အဲ့ဒါတွေကိုလုံရင်းကန်ရင်းနဲ့အဲ့ဒါတွေကိုကြောင်လေပြင်ဆင်နိုင်တဲ့အခါကျမှကျွန်တော်တို့လွတ်လပ်ခွင့်ကပို့ပြီးတက်လာမယ်ကျွန်တော်တို့ပြောဆိုခွင့်ရေးသားခွင့်ကတော့ရှိနေတယ်သို့တော့ပေးထားလိုက်ပြီးတဲ့နောက်မှာစောစောဥပဒေတွေနဲ့လိုက်ပြီးရေးယူတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့မှပြန်ပြီးတော့ချုပ်လိုက်လို့ရှိရင်တော့လွတ်လပ်ခွင့်ကအကန့်အသတ်ဖြစ်သွားတာပေါ့နော်အဲ့တော့ဒါတွေကိုပြုပြင်ကြောင်လေကိုတစ်ချက်လိုတယ်နောက်တစ်ခုကအဲတရားဥပဒေစိုးမိုးရေးပေါ့နော်တရားဥပဒေစိုးမိုးရေးမှာလည်းအဆင့်အဲမြင့်တက်လာဖို့လိုသေးတယ်တရားဥပဒေစိုးမိုးရေးနဲ့ဆက်ဆက်နေတာကိုနော်အဲ rule of law တကယ်ရှိဖို့တရားစီရင်ရေးအပိုင်းမှာလည်းပဲအဲနည်းနည်းပို့ပြီးတော့သတင်းသမားကိုသတင်းသမားရဲ့လုပ်ငန်းသဘောကိုပို့ပြီးတော့ဟိုနားလည်သိမြင်ပြီးတော့သတင်းသမားရဲ့အနေထားလည်းစဉ်းစားပြီးတတ်တဲ့တရားစီရင်မျိုးရေးမျိုးဖြစ်ဖို့ပေါ့နော်အဲဒါတွေလည်းလိုသေးတယ်လို့မြင်တယ်ကျွန်တော်ဆက်သွားဥပဒေတွေဆိုတော့ဒီဥပဒေတွေကိုဥပဒေကတချို့ဥပဒေတွေကနိုင်ငံတကာဥပဒေတွေနဲ့လည်းအတူတူလောက်ပဲဖြစ်နေတာလည်းရှိတယ်သို့တော့ဒီဥပဒေကိုအတိတ်ပဲဖွင့်ဆိုတာသုံးစွဲတာအဲ့ဒီနေရာမှာတော့တရားသူကြီးတွေရဲ့အလေးအကျင့်ပေါ်မှာမူတည်ပြီးတော့เนาะအစဉ်လာလုတ်ကင်လာခဲ့တဲ့ပုံမှာမူတည်ပြီးကျွန်တော်တို့ဆီမှာလည်းတင်းကျပ်နေတာရှိတယ်ဒါတွေလည်းရောပွားသွားအောင်လုပ်ဖို့တော့လိုတယ်အဲ့ဒါတွေရော့သွားရင်တော့ကျွန်တော်တို့နိုင်ငံတကာစည်းရင်းထဲမှာစာနေစင်းလွတ်လပ်ခွင့်အစဉ်မှာကျွန်တော်တို့ဒီထက်ပို့ပြီးတက်လာမယ်လို့ကျွန်တော်ကတော့မြင်တယ်ဗျဟုတ
်ကဲ့ပါဆရာ
ဒါကတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American အသံရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုနာနဲ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတို့လာရှင်တို့အခုဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ32 kHz 633ညလိုင်းတိုမီတာ40 kHz 4433ညနဲ့လိုင်းတိုမီတာ50 kHz 5955တို့အပြင်လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်နေထဲမှာဆိုရင်တော့
2015ခုမှာရုပ်ကောက်ပွဲမှာအပြတ်သက်ရှုံးနေပြီးနောက်ဘာလှုပ်ရှားမှုမှမရှိငြိမ်သက်နေခဲ့တဲ့ပြည်ခိုင်ပြိုးပါတီဟာပါတီယာယီ
ဒါတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသတင်းသုံးသပ်ချက်ပတ်စင်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အရာပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်စတာတွေကိုနားဆင်ကြဖို့ရှိပါတယ်အခုချိန်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါ
ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေတာတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမဦးဆုံးတော့ VOE ကရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းထုတ်လွှင့်မှုတွေကိုအားပေးတဲ့တော်ရရှင်တွေရေးလာတဲ့စာရင်း Facebook ပေါ်ကအမှတ်ချက်တွေကိုအရင်ပြောပြပေးကြပါမယ်။ Facebook ပရိသတ်မင်းကျော်စွာက
ပြပနိုင်ငံရေးပညာရှင်တွေရဲ့မြန်မာနိုင်ငံပေါ်သုံးသပ်ချက်တွေကိုတော့ကြိုက်သွားပါပြီဗျာ။တမိုးရှိတဲ့သတင်းတွေဖြန့်ဝေနိုင်တဲ့မီဒီယာပြည်သူတွေကိုအမြင်မှန်တွေပေးဝေနိုင်တဲ့မီဒီယာဖြစ်ပါစေ
။အစီအမည်အားပေးပါတယ်ဆိုရက်ကိုမင်းကျော်စွာကျေးဇူးတင်ပါတယ်။ VOE Facebook ပရိသတ်တေဇာကတော့ VOE ကိုကြည့်ပါများတော့အချိန်ကျရင် VOE ကိုမကြည့်ရင်မနေနိုင်တော့အောင်ကြည့်ကြပါလေလို့ရေးလာပါတယ်။ဟုတ်ကဲ့ကြားရတာအထူးဝမ်းသာပါတယ်နော်။ကိုရီးယားလိုနာမည်စလုံးပေါင်းနဲ့မလို့နာမည်ကိုကျွန်မမဖတ်တတ်တဲ့ VOE ပရိသတ်ကလည်း
ကျေးဇူးတင်ပါတယ်ခင်ဗျာဒီထက်မကအနည်းပညာတိုးတက်ပြီးထုတ်လွှင့်နိုင်ပါစေသတင်းဟာလူသားရဲ့တမရှိမဖြစ်တဲ့ခေတ်တစ်ခုတည်းရောက်နေတဲ့အချိန်အခုလိုကြည့်ရှုခွင့်ရတာအရင်ပဲဝမ်းသာပါတယ
် Now Facebook ပေါ်က VOA ပရိသတ်တဦးရဲ့နာမည်ကတော့အစမ်းပါငါချစ်တာမင်းတယောက်တည်းတဲ့ Facebook ပေါ်ကနာမည်ပါနော်သူက
VOA ဖွယ်သားများခင်ဗျာဓမ္မပီသတင်းများကိုဒီကထားပြီးလွှင့်ပေးပါလို့ကျွန်တော်မေတ္တာရက်ခတ်ပါတယ်အခုလို VOA သတင်းများကိုညစီညာလိုက်လွှင့်ပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ရွှေချီညိုဆိုတဲ့ Facebook တော်ရရှင်ကတော့ရုပ်တံထွက်ကောင်းပါရင်မြန်မာနိုင်ငံအတွက်အကျိုးများမဲ့သတင်းကိုဦးစားပေးလွှင့်စေခြင်းပါတယ်။ချမ်းသာကိုစိတ်မြဲကြပါစေဆိုပြီးတော့ဆုမွန်ချွေလာပါရယ်။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရှင်။ VOA Facebook ပရိသတ်တွေထဲမှာတော့အားကစားဝါသနာရှင်တွေလည်းတော်တော်များများလာတွေ့ရပါရယ်။ဇာမနီဇာမနီဆိုတဲ့အကောင့်ပိုင်ရှင်က Premier League, La Liga, Champions League စတဲ့ဘောလုံးသတင်းတွေလည်းလွှင့်ပေးပါလို့တောင်းဆိုပါရစေတဲ့။ဟုတ်ကဲ့ပါရှင်။ဖီယိုရုံမြင့်တန်ကြားအစီအစဉ်မှာတော့အပတ်စဉ်ဗုဒ္ဓဟူးနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့ကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းများအစီအစဉ်ကိုစောင့်ကြည့်ပါလို့ပဲပြောချင်ပါတယ်နော်ဘောလုံးသတင်းတွေရောတခြားအားကစားသတင်းတွေကိုပါစူးစီးဖော်ပြပေးနေတာဖြစ်ပါတယ်ဖီယို Facebook စာမျက်နှာမှာလည်းအဲ့ဒီနာမည်နဲ့ပြန်ပြီးတော့ program တွေကိုကြည့်ရှုအားပေးနိုင်ပါတယ်နော်အခုလိုမျိုး VOE ကိုအကြံပြုစာရေးလာကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ပြည်ကရဲအင်္ဂါနေ့မှာ VOE ကထုတ်လွှင့်ပေးသွားတဲ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးတဲ့ခေါင်းစဉ်ကတော့လူများအထူးစိတ်ဝင်စားကြတဲ့ခေါင်းစဉ်ဆိုတာတွေ့ရပါတယ်။လူတွေတော်တော်များများစားရရေးလာကြသလိုတယ်လီဖုန်းတွေလည်းဆက်လာကြတာပါ။မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမာပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုသုံးနိုင်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တန်တမန်တွေတွေ့ဆုံတော့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။တချိန်ကစစ်ဆိုးရလက်ထက်မှာဘာမကနေမြန်မာအဖြစ်နဲ့ပြောင်းလဲခဲ့ခြင်းကစပြီးတော့နိုင်ငံရေးအရာအခြေအတင်ဖြစ်စရာတွေနဲ့တူအခေါ်ဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်နာမည်ကအတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆသလဲဆိုတာကိုသောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်ပြီးတော့ဝင်ရောက်ဆွေးနွေးလာကြတာပါကိုတိုင်ဆွေးနွေးလို့မရတဲ့သူတွေကလည်းစာရေးပြီးတော့ဆွေးနွေးလာသလိုတချို့တွေကြတော့လည်းအတန်ဖိုင်ပို့လာတာဖြစ်ပါတယ်နော်အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွေးနွေးကြတဲ့အထက်မှာကျွန်တော်တို့အီးမေးလ်နဲ့ Facebook နဲ့အမှတ်ချက်တွေမဖော်ပြပေးနိုင်လို့ကြံခဲ့တဲ့ထက်ကတချို့ကိုဖော်ပြပေးစီမှာ။အဲ့ဒီထက်ကသောရရှင်တယောက်ကတော့မြန်မာကိုကြိုက်ပါတယ်လို့အခုလိုဆိုလာပါတယ်
။ဘာမဆိုတာကိုအရင်အစိုးရသဘောနဲ့ပြောင်းခဲ့တာကိုသဘောမကျပါဘူး။ဘာမဆိုတာတိုင်းသားအားလုံးကိုကူစားပြုတယ်ဆိုတာဟာလည်းမခိုင်လုံတဲ့အကြောင်းပြချက်တစ်ခုပါ။ပ ဘေးထွက်ဆိုးကျိုးအနေနဲ့ကဗမာနိုင်ငံဗမာလူမျိုးစုပြီးတော့လူမျိုးကြီးဝါဒကျင့်သုံးသလိုပဲဆက်ဆွဲမှုမကျေနပ်မှုတွေဆက်လက်ရှိနေပါတယ်။အစိုးရရုံးလုပ်ငန်းနိုင်ငံသားကြီးမှာတရားဝင်သုံးနေရင်စကလုံးရှုပ်ထွေးမှုဖြစ်ပါတယ်။မြန်မာလူတို့ရင်တော့ဘေးထွက်ဆိုးကျိုးမတွေ့ပါဘူး။မြန်မာနိုင်ငံဗမာလူမျိုးအဆင်ပြေပါတယ်။အမုန်းပွားစရာလည်းမတွေ့မိပါဘူး။သုံးနေတဲ့ကျင့်သားလည်းရှိနေပြီးကျွန်တော်လည်းကြိုက်တယ်။အရင်အစိုးရလုတ်ခဲ့လို့ဆိုတဲ့ညှိုးလေးဖျောက်လိုက်လို့ရှိရင်ပြည်လဲပြီးတော့အချိန်ကုန်တက်တာသွားမယ်ထင်တယ်။အမည်တစ်ခုကိုအခြားနိုင်ငံသားအနေနဲ့ခေါ်ခတ်တဲ့အမည်တွေအများကြီးရှိပါတယ်။ကျွန်တော်တို့လည်းကြုံပူးမှာပါ
။ဒါသောရရှင်တယောက်ဝင်ပြီးဆွေးနွေးဖို့ရေးလာတဲ့အမည်မှာနောက်သောရရှင်ဦးမျိုးထက်ကတော့ဒီအကြောင်းပြောရရင်ငငယ်ကစာတင်ခဲ့ရတာကိုသတိရပါတယ်လို့အစာချီပြီးတော့
88နောက်ပိုင်းစစ်တပ်အုပ်စိုးချန်လယ်ခဲ့ပြီးတော့လမ်းနံပါတ်တွေမြို့ရွာနံပါတ်တွေကအစအခေါ်ဝေါ်တွေပြောင်းလဲပစ်ခဲ့တာပါ။တမိုင်းကျောင်းနဲ့ပြောဖို့ကတော့တမိုင်းပညာရှင်တွေကမှန်ကန်တဲ့ရည်တည်မှုနဲ့ရှင်းပြကြစီလိုပါတယ်ဗမာလားမြန်မာလားဆိုတာကိုပါကဘာမကြီးဗမာပြည်ဒိုဘိုးဘွားအမွေစစ်မှုချစ်မြန်နိုးပေငငယ်တုန်းကအဲ့ဒီလိုဆိုခဲ့ရပေမဲ့ဒီကနေ့အကြောင်းနေမှာတော့ကလေးတွေပြောင်းဆိုနေကြရပါပြီကဘာမကြီးမြန်မာပြည်တဲ့တချို့အကြောင်းတွေကကလေးတွေနိုင်ငံတော်တချင်းတီးဆိုနေချိန်မှာနောက်ခံဆက်ဖွင့်ထားပေးတတ်ပါတယ်အတန်ချဲဆက်ကဖွင့်ထားတာကဟိုးအရင်မူလဗာရှင်ဖြစ်နေတော့ကဘာမကြီးဗမာပြည်လို့ထွက်လာတဲ့အချိန်မှာကလေးတွေကတော့ဆရာတင်ထားတဲ့အတိုင်းကဘာမကြီးမြမပြည်ဖြစ်နေပါပြီဗျာ
။နောက်သောရရှင်တယောက်ကတော့အစိုးရကပြက်ပြက်သားသားတတ်မှတ်ပေးပါလို့ဆိုလာပါတယ်
။တခုခုကိုပြက်သားစွာတတ်မှတ်လိုက်ပါ။တီးစဲဥပဒေတိုင်းအစိုးရဖြစ်လာရင်တီးစဲဥပဒေတိုင်းဆောင်ရွက်ရပါမယ်။ဥပဒေပြင်ဆင်ပြီးမှပြင်ဆင်ပြီးဥပဒေတိုင်းဆောင်ရွက်ရပါမယ်။အရာအလုံးဟာအသေးအဖွဲရလို့မရှိပါဘူး။အလေးနဲ့ထားရပါမယ်။
တရရဲ့လေလိုင်းဆွေးနွေးတဲ့အကြောင်းအရာပေါ်မှာသောရရှင်နေပါဝင်ပြီးတော့ဆွေးနွေးလာကြတာဖြစ်ပါတယ်ရှင်။သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးဖို့ရှိပါတယ်။အခုကြားဖြတ်ပြီးတော့သောရရှင်နေကိုအရင်အနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။ DNCE အဖွဲ့အစည်းဆိုထားတဲ့ Cape Bind the Ocean ဆိုတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းက Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်9ချိန်နေတဲ့သချင်းလည်းဖြစ်ပါတယ်။ဒီသချင်းကိုတော့ American Pop Guitar အဖွဲ့ဖြစ်တဲ့DNC အဖွဲ့ကတည်ဆူထားပြီးတော့အဲ့အဖွဲ့ကိုတော့နာမည်ကြီးညီကို Pop အဖွဲ့ဖြစ်တဲ့ Jonas Brothers အဖွဲ့တွေက Joe Jonas ဖွဲ့ထားတာဖြစ်ပါတယ်။မနေ့ကစက်တင်ဘာလမှာဒီသချင်းကိုစတင်ရောင်းချပြီးတော့ဇန်နဝါရီလမှာတော့ Radio တွေမှာစပြီးတော့ဖွင့်ပြပေးတဲ့သချင်းပဲဖြစ်ပါတယ်။အခုမလအထိဆိုရင်ဒီသချင်းရောင်းချမှုပေါင်း9သိန်းကျော်ပါပြီ။ Cape by the Ocean ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။
So carefully, let's start living dangerously. Talk to me, baby. I'm rolling up on this hit me, baby. Whoa, let's lose our minds and go crazy, crazy. Ah, yeah, 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 yeah. I keep on hoping we'll be caked by the ocean. Walk for me, baby. I'll be giving you the Naomi. Whoa, let's lose our minds and go crazy, crazy. Ah, yeah, 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 yeah. I keep on hoping we'll be caked by the ocean. So carefully, let's start living dangerously. Talk to me, baby. I'm rolling up on this sweet, sweet baby.
DNC အဖွဲ့တည်ဆူထားတဲ့ Cape by the Ocean ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ တော်ရရှင်တွေအတွက်မြန်မာတချင်းတွေတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်။ထဲသွင်းကြရမှာရေအခက်ခဲကြုံရတာတွေကိုအာနာပိုင်တွေကငွေကြေးအလွဲသုံးစားလုပ်ပါတယ်ဆိုပြီးတော့အစိုးရအပြောင်းလဲမဖြစ်ခင်လေးမှာရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်။တော်ရရှင်စိုးမြင့်က
ကျွန်တော်ကဗင်းတရမြို့နယ်ထဲသွင်းကြရအောင်စုကဒေသခံတအူပါ။ကျွန်တော်တို့မြို့နယ်မှာလက်ရှိအစိုးရလက်ထက်ကြေးလက်တောက်သုံးရေကန်တွေကိုမြို့နယ်ကဓာတ်ရိုက်လာရောက်တူးဖော်ခဲ့ပြီးတော့ကျေးရွာလူလူကိုအတိမပေးပဲသူတို့သဘောနဲ့သူတို့လှုပ်သွားပြီးအခုအစိုးရပြောင်းလဲကန်ဒီစည်ရင်းနေအပ်ဖို့လိုအပ်မှအုပ်ချုပ်ရေးမှုနဲ့စေရင်မှုတွေကိုရေကန်တူးဖော်မှုပြီးစီချောင်းကုန်ကြငွေစည်ရင်း380ကုန်ကြချောင်းလက်မှတ်ရေးထိုးခိုင်းနေပါတယ်အခုလိုအစကတည်းကအတိပေးတိုင်ပင်ဆွေးနွေးတာမျိုးမရှိပဲပြီးမှဘယ်ရွေ့ဘယ်မြကုန်ပါလဲဆိုပြီးရွာသူရွာသားတွေကိုဓားခုတ်ရလက်ဝင်ရှုခိုင်းတာမျိုးကိုပြောင်းကန်ဒီအစိုးရအဖွဲ့သက်ဆိုင်ရာဝန်ကြီးတွေသိရှိစေဖို့ဒီဝေကတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
သူတို့ထဲသွင်းကြေးရွာမှာရေခက်ခဲကြုံရလို့ရေတန်းရမယ့်ကိစ္စကြန့်ကြာနေပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါတော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်တိထောက်လာတဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော့တေးတောင်းလာတဲ့တော်ရရှင်အတွက်အချိန်ပေးကြပါမယ်။ချင်းတောင်ကတငယ်ချင်းများနဲ့ရန်ကုန်ကဆရာယောဟန်နားထောင်စီခြင်းလို့ဆိုပြီးတော့ Slam Omsa ဆိုတဲ့တော်ရရှင်တေးတောင်းလာပါတယ်။ဒီတော်ရရှင်ကတချင်းဟောင်းလေးတစ်ပုတ်တောင်းလာတာမလို့ကျွန်မတော်တော်ခက်ခက်ခဲခဲရှာလိုက်ရပါတယ်နော်။ Site ဆိုင်တီဆိုထားတဲ့စရုပ်ထနိဗ္ဗာန်ကအပြန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။နောက်ဆုံးဒီတချင်းလေးကိုရှာလို့တွေ့ပေမယ့်လေဒီတချင်းကဟိုလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာနှစ်ဆယ်စုနှစ်ပေါင်းတော်တော်ကြာကြာမှာအတန်ဖန်းယူထားတဲ့တချင်းဖြစ်လို့တချင်းရဲ့အတန်အနေထား quality ကတော့အခုနောက်ပိုင်းထွက်တဲ့တချင်းတွေရဲ့အစင်တန်းကိုတော့မမီပဲနဲ့နည်းနည်းဟောင်းနေတဲ့အတန်မျိုးပေါက်ပါတယ်နော်ဒါမဲ့လည်းတချင်းဟောင်းလေးတွေကိုပြန်ပြီးတော့နားထောင်ခြင်းနဲ့တော်ရရှင်တွေလည်းအကြိုက်တွေ့မယ်လို့ထင်ပါတယ်ဒီတော်ရရှင်တောင်းဆိုထားတဲ့ site ဆိုင်ရဲ့စတုထနိဗ္ဗာန်ကအပြန်ဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးကြပါတယ်ရှင်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ပါအောင်နော်
တောင်ပေါ်မှာဒီချင်းဆိုတောင်လူရမီရှုလို့လင်းထိန်နေမယ်ကြံစရာအိမ်မရှိလဲကြံရင်စိတ်တော်ချီနေမြဲပါပဲကြောင်ငယ်မှာဒီချင်းဆိုအိမ်လူတက်တာ
တိုင်းတိုင်းတည်ဆူထားတဲ့စရုပ်ထနိဗ္ဗာန်ကအပြန်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်
တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။မအေးဒါနာကျော်စီစဉ်တည်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြကြတာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စာရေးဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။ပြည်ခိုင်ဖြိုးပါတီနိုင်ငံရေးစင်မြင့်ထက်ကိုပြန်ရောက်လာနိုင်အောင်မလားဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ။
ပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲမှာအပြတ်သက်ရှုံးနေပြီးနောက်ဘာလှုပ်ရှားမှုမှမရှိငြိမ်သက်နေခဲ့တဲ့ပြည်ခိုင်ပြိုးပါတီဟာပါတီယာယီဥက္ကဋ္ဌဟောင်းသူရဦးရွှေမန်းအပါအဝင်ထိပ်ပိုင်းခေါင်းဆောင်18ယောက်ကိုပါတီကနေအပြီးပိုင်ထုတ်ပယ်လိုက်ခြင်းနဲ့လှုပ်ရှားမှုကိုအစပြုလိုက်ပါတယ်။ဒါကိုထုတ်ပယ်ခံလိုက်ရတဲ့သူရဦးရွှေမန်းနဲ့ပါတီခေါင်းဆောင်ဟောင်းတွေကလက်မခံပါဘူး။တင်းသာရှင်းလင်းပွဲလို့ကြီးညာချက်ထုတ်ပြီးအခုလိုသူတို့ကိုထုတ်ပယ်လိုက်တာဟာပါတီရင်းကိစ္စလို့ပဲသဘောမထားကြပါနဲ့။ဒါဟာနိုင်ငံတော်နဲ့နိုင်ငံသားတွေကိုပါသက်ရောက်မှုရှိတဲ့ကိစ္စဖြစ်တယ်ဆိုပြီးပြည်သူတွေကိုတိုင်တယ်ပါတယ်။ဒါပြင်ပါတီဖွဲ့စည်းပုံစည်းမျဉ်းအရဘိုးကော်မတီဝင်ထက်ဝက်ကျော်ရဲ့လက်မှတ်ကောက်ခံပြီးပါတီညီလာခံကျင်းပပေးဖို့တောင်းဆိုထားကြောင်းလဲရှင်းပြကြပါတယ်။ဒါဟာပြည်ခိုင်မျိုးပါတီနှချမ်းကွဲတဲ့သဘောလား။ထုတ်ပယ်ခံအုပ်စုရဲ့အခုတောင်းဆိုမှုကိုသမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်မျိုးပါတီဘက်ကဘလို့တုတ်ပြန်လာနိုင်တယ်လဲ။ပြည်ခိုင်မျိုးပါတီနိုင်ငံရေးစင်မြင့်ထက်ကိုပြန်ရောက်လာနိုင်အောင်မလား။နောက်တစ်ကြိမ်အာဏာရပါတီပြန်ဖြစ်လာနိုင်ဦးမလားဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိပြည်ခိုင်မျိုးပါတီတွင်ပြဿနာကိုမှန်မှန်ကန်ကန်သုံးသပ်နိုင်ဖို့ဆိုရင်အဲ့ဒီပါတီဘယ်လိုပေါက်ဖွားလာတယ်ဘယ်လိုလက္ခဏာတွေရှိတယ်ဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။အရင်ဆက်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာတိုင်းပြည်ကိုစစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်တာကိုဆွန့်လွတ်ရသည့်တိုင်စစ်ဗိုလ်ချုပ်တွေအနေနဲ့အရက်ဝတ်လဲပြီးအစဉ်ဆက်အုပ်ချုပ်သွားနိုင်အောင်စနစ်တကျအစီအစဉ်ရေးဆွဲသွားခဲ့ကြတာပါ။အဲ့ဒီအစီအစဉ်အကောင့်ထဲပေါ်ဖို့အတွက်2008ဖွဲ့စည်းပုံကိုရေးဆွဲပြဋ္ဌာန်းခဲ့တယ်လို့စစ်ဗိုလ်ချုပ်တွေအရက်သားအသွင်ပြောင်းပြီးတိုင်းပြည်ကိုဆက်ပြီးအုပ်ချုပ်နိုင်အောင်ပြည်ခိုင်ဖြိုးအသင်းကြီးကိုပါတီအဖြစ်ပြောင်းလဲပေးခဲ့ပါတယ်။ရှင်းရှင်းလင်းလင်းပြောရရင်စစ်ဗိုလ်ချုပ်တွေအရက်သားအသွင်ပြောင်းပြီးတိုင်းပြည်အာဏာဆက်ယူရမှာအတုံးချဖို့ပြည်ခိုင်ဖြိုးပါတီဆိုတာကိုစစ်တပ်ပိုင်အဖြစ်ဖွဲ့စည်းပေးသွားခဲ့တာပါ။ဆက်အာဏာရှင်တွေရဲ့ငိုရီမန်းချက်ဟာစစ်ဗိုလ်ချုပ်တွေအနေနဲ့ပြည်ခိုင်ဖြိုးပါတီကိုအတုံးချပြီးအချိန်တန်ရင်သမရဒုသမရဝင်ကြီးလိုယာတူးမျိုးတွေရယူမယ်။ရွေးကောက်ပွဲနောက်တစ်ကြိမ်ဆိုရင်တက်မတော်ကလာမယ်။နောက်ထပ်စစ်ဗိုလ်ချုပ်တွေကိုနေရာဖယ်ပြီးလွတ်တော်တဲ့သွားကြမယ်။နောက်ဆုံးအဆင့်ဆိုရင်လွတ်တော်အမတ်တာဝန်တွေကနေအနားယူကြမယ်ဆိုတဲ့စနစ်ကြတဲ့အစီအစဉ်မျိုးရေးဆွဲချမှတ်ပေးသွားခဲ့တာပါဒီအစီအစဉ်အတိုင်းပဲ2010ရွေးကောက်ပွဲပြီးတဲ့အခါဗိုလ်ချုပ်ကြီးတိန့်စိန်အပါအဝင်စစ်ဗိုလ်ချုပ်တချို့ကိုသမရနဲ့အစိုးရအဖွဲ့မှတာဝန်ပေးပါတယ်ဗိုလ်ချုပ်ကြီးသူရရွှေမန်းနဲ့အရင်စစ်အစိုးရခေတ်ဝင်ကြီးတချို့ကိုလွတ်တော်ထဲပို့ပါတယ်ဒီနေ့အတိုင်း2015ရွေးကောက်ပွဲအပြီးမှာတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်ဗိုလ်ချုပ်တွေကသမရနဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတာဝန်တွေယူသမရဦးသိန်းစိန်နဲ့သူ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေနားရင်နားမနားရင်လွတ်တော်ထဲသွားလွတ်တော်ထဲရောက်နှင့်နေပြီးဖြစ်တဲ့သူရဦးရွှေမန်းနဲ့ဝင်ကြီးတွေကလည်းနားရင်နားမနားရင်လွတ်တော်အမတ်အနေနဲ့ဆက်သွားဆိုတာမျိုးနေရာချဖို့ကြံရွယ်ခဲ့ကြတာပါ
ဒီလိုနီးနဲ့စစ်ဗိုလ်ချုပ်တွေဟာပြည်ခိုင်မျိုးပါတီကိုအတုံးချပြီးအရွက်ဝတ်ပြောင်းအစိုးရအာဏာကိုအစင်အဆက်ရယူနိုင်ဖို့စနစ်တကျစီစဉ်ခဲ့ကြတာပါအတိပ္ပေကတော့ဗိုလ်ချုပ်မကြီးတန်းရွှေဟာပြည်ခိုင်မျိုးပါတီကိုဖွဲ့စည်းပြီးတပ်မတော်ကိုပေးအပ်ခဲ့သလိုတပ်မတော်စစ်ကောင်းဆောင်တွေကလည်းဒီပါတီကိုသူတို့ပိုင်ပါတီအဖြစ်မှတ်ယူခဲ့ကြတာမျိုးဖြစ်ပါတယ်တကယ်လို့တွေ့မှာတော့အရင်ဆက်အာဏာရှင်တွေကြံရွယ်တဲ့အတိုင်းဖြစ်မလာပါဘူးရီမန်းချက်ကြီးမားပြီးသမရဖြစ်လို့တဲ့သူရဦးရွှေမန်းနဲ့လွတ်တော်တဲ့ရောက်သွားတဲ့ဝန်ကြီးဟောင်းတွေဟာဆရာနာရှင်တွေချမှတ်ပေးသွားတဲ့အစီအစဉ်ကိုလက်မခံလိုပါဘူးသူတို့ကိုယ်တိုင်အစိုးရအာဏာပြန်ပြီးရယူခြင်းကြပါတယ်အကြောင်းတိုက်ဆိုင်သွားတာကပါတီဥက္ကဋ္ဌဖြစ်တဲ့သမရဦးသိန်းစိန်ပါတီကိုစီမံခန့်ခွဲခွင့်မရှိတော့တဲ့အခါသူရဦးရွှေမန်းနဲ့လွတ်တော်တွေကအဲ့ဒီဝန်ကြီးဟောင်းတစ်ဖြစ်လဲအမတ်တွေဟာပြည်ခိုင်မျိုးပါတီကိုအတုံးချပြီးအစိုးရအာဏာရယူနိုင်ရေးစ조사ကြပါတော့တယ်ဒီအတွက်သမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ထဲရောက်နေတဲ့သူ့လူတွေကို ပါတီတွေကဖယ်ထုတ်ဖို့လုပ်ရသလိုဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့တပ်မတော်တွေကစစ်ဘုတ်ချုပ်တွေဓာတ်ရိုက်ဒုသမရဝန်ကြီးခန့်နိုင်တဲ့ပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့ကြိုးစားတာမျိုးတွေလုပ်ပါတော့တယ်ဒီလောက်ရတွေဟာအရင်ဆက်အာဏာရှင်တွေချပေးထားတဲ့အစီအစဉ်ကိုဖျက်ဆီးသလိုဖြစ်ရုံမကစစ်တပ်ပိုင်ပြည်ခိုင်မျိုးပါတီကိုလူယူသလိုလည်းဖြစ်နေတဲ့အတွက်တပ်မတော်ဟာသမရဦးသိန်းစင်ဘက်ကရပ်တည်ပေးခဲ့ပါတယ
်နောက်ပိုင်းအားလုံးသိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့နှစ်ဩဂုတ်လမှာပါတီဥက္ကဋ္ဌသမရဦးသိန်းစင်နဲ့တပ်မတော်စစ်ကောင်းဆောင်တွေပေါင်းပြီးတကောင်ရန်ပါတီတွင်ထုတ်ထုတ်ပွဲကြီးဆင်နွှဲခဲ့ကြပါတော့တယ်တက်မရော်ဟာသူတို့ပိုင်ပါတီကိုသူတို့ဥရွှေမန်းအုပ်စုလက်ထဲကနေသူတို့လက်ထဲရောက်အောင်ပြန်ပြီးလူယူလိုက်တဲ့သဘောမျိုးပါဒီလိုကြီးမားတဲ့ပါတီတွင်ဂိုင်းကာဏအကွဲအပြဲပါတီလူပွဲကြောင့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအကြီးအကျယ်ရှုံးပွဲစိုက်ခဲ့တာဖြစ်ပါတယ်အခုတော့ပါတီဥက္ကဋ္ဌသမရဟောင်းဦးသိန်းစိန်လဲအစိုးရတာဝန်ကအနားယူပြီးမို့ပါတီပြန်လည်ဖွဲ့စည်းရေးတာဝန်ပြန်ယူပြီးလှုပ်ရှားရှိတာလှုပ်တဲ့သဘောပဲဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့သဘောတဘာဝအတိုင်းပါပဲ။ပြည်ခိုင်ပြိုးပါတီဟာသူ့ပါတီတွင်းကဂိုင်းကာဏပြဿနာကိုအရင်ရှင်းလင်းတဲ့သဘောနဲ့သူရဥရွှေမန်းအပါအဝင်ခေါင်းဆောင်18ယောက်ကိုထုတ်ပယ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ပြည်ခိုင်ပြိုးပါတီတဲမှာသူရဥရွှေမန်းကိုထောက်ခံသူဒီထက်မကများပြနိုင်တာမို့နောက်ထပ်အရေးယူမှုတွေလည်းထပ်ပြီးလာနိုင်ပါသေးတယ်။ဒီလိုအခြေအနေမှာထုတ်ပယ်ခံရတဲ့ဥစော်မြင့်ဖေနဲ့ဗဟိုကော်မတီဝင်ထွက်ဝက်ကျော်ရဲ့ပါတီညီလာခံခေါ်ပေးဖို့ဆိုတဲ့တောင်းဆိုချက်တိတ်ပြီးဖြစ်လာနိုင်စရာအကြောင်းမရှိပါဘူး။ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေဟာတက်မတော်ရဲ့အားကိုယူပြီးသူတို့ဘာသာသူတို့ဂိုင်းကာဏပြဿနာကိုရှင်းလင်းသွားကြပါလိမ့်မယ်
။ဒီထက်ရေးကြီးတဲ့ပြဿနာကတော့ပြည်သူလူထုကြိုက်နေသက်ချင်မရှိတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့ရှေ့ဘလို့လုပ်ငန်းလမ်းစဉ်တွေနဲ့ဆက်သွားမလဲဆိုတာပါအခုလိုပဲတပ်မတော်နဲ့ချိတ်ဆက်ထားပြီးတပ်မတော်ပိုင်ပါတီအနေနဲ့အသုံးတော်ခံသွားမလားဒါမှမဟုတ်ပြည်သူလူထုထောက်ခံတဲ့နိုင်ငံရေးပါတီတစ်ခုပြည်ပြည်ပြင်းပြင်းဖြစ်လာအောင်ပြည်ပြင်းပြောင်းလဲတိဆောက်သွားမလားဆုံးဖြတ်ရမှာဖြစ်ပါတယ်ဘလို့ပဲဆုံးဖြတ်သည်ဖြစ်စေပြည်ခိုင်ပြိုးပါတီအနေနဲ့2020ရွေးကောက်ပွဲအပါအဝင်အနည်းဆုံးရွေးကောက်ပွဲတွေမှာအနိုင်ရဖို့မမျှော်လင့်နိုင်ပါကြောင်းနဲ့အာဏာရပါတီပြန်ဖြစ်လာဖို့မမျှော်မှန်းနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ကပြည်ခိုင်ဖြိုးပါတီနိုင်ငံရေးစင်မြင့်အထက်ကိုပြန်ရောက်လာနိုင်အောင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားဆံပြအစီအစဉ်မှာမက်ခင်ပြူထွေးနဲ့ကိုသားညွန့်ဦးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ဂျမ်းမီနေရမြောက်ပိုင်းကကီယော့တက်ကတူမှာကျောင်းသားတချို့စုပေါင်းပြီးတော့အထက်မြင့်အဆောင်အုံကြီးတစ်ခုကိုဗီဒီယိုဂိမ်းကြီးဖြစ်နေပြောင်းလဲလိုက်ပါတယ် LED မီလုံ392လုံးသုံးပြီးတော့ဒီအဆောင်အုံရဲ့ဗင်းပေါက်ဒီမှာတက်ဆင်ထားတဲ့အတွက်ကြောင့်ကျောင်းသားတွေအနေနဲ့တက်ထရစ်လို့ခေါ်တဲ့ဒီအတုံးစီရဲ့ကစားနည်းနဲ့မွေလိုမျိုးအတုံးလေးတွေကိုလိုက်စားရတဲ့ကစားနည်းပေါင်းလို့ခေါ်တဲ့တန်နစ်ရိုက်တဲ့ကစားနည်းတွေကစားနိုင်ကြပါပြီအခု game ဆိုတီထွင်ဖို့အတွက်တစ်နှစ်လောက်ချိန်ယူရပါတယ် brain box တစ်ခုချင်းစီမှာ LED မီလုံတစ်လုံးစီတက်ဆင်ထားပြီးတော့သူတို့အားလုံးကိုအင်တာနက်ကတဆင့်ကိုယ့်ရဲ့ချိတ်ဆက်သွယ်ထားတာပါဒါတွေအားလုံးဆက်သွယ်ပြီးတော့မီထွန်းလိုက်ရင်မီလင်းနဲ့မျက်နှာပြင်က22မီတာကျယ်ပြီးတော့55မီတာမြင့်ပါတယ်မျက်နှာပြင် resolution က smartphone တွေလောက်မကောင်းပေမဲ့အတုံးစီတဲ့ကစားနည်းဆော့ဖို့အတွက်တော့လုံလောက်ပါတယ်ဒီ game ဆိုတီထွင်တဲ့နေရာမှာဒေါ်လာ3000ကျွဲနီးပါးလောက်သုံးခဲ့ရပြီးတော့အလှငွေတွေနဲ့တိစောက်ထားတာပါဒီ games ကိုဒီတနအီဆော့ဖို့အတွက်လက်စစ် 56 ကီလိုဝါလောက်သုံးရပြီးတော့၄နိုင်လောက်ဆော့မယ်ဆိုရင်တော့တညကိုဒေါ်လာ73ဒေါ်လာလောက်ကျတက်ပါလေလို့တက္ကသိုလ်ကထုတ်ပြန်ပါတယ်ကျောင်းသူကျောင်းသားအစ်စ်တွေအတွက်မောင်မယ်တစ်လွင်ကျိုးစုပွဲတွေနိုင်ငံတကာကဧည့်သည်တွေလာလဲတဲ့အချိန်တက္ကသိုလ်ပါတီတွေလုပ်တဲ့အခါမှာဒီ games ကိုဖွင့်ပေးပါတယ်အခြားနိုင်ငံတွေမှာလည်းအခုလိုမျိုး game မျိုးအရင်တော့ကဖန်တီးခဲ့ပေမဲ့အခု games ကတော့ပို့ပြီးတော့အယောင်ဆုံးတယ်လို့ပို့ပြီးတော့မြန်ပါတယ
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကလမ်းတောင်တိုင်းမှာလမ်းဘေးစာတွေရောက်လာကိုတွေ့နိုင်ပါတယ်နိုင်ငံသားတွေကလည်းလမ်းဘေးစာကိုနှစ်သက်ကြတာပါထမင်းကျော်ခောက်ဆွဲကျော်ကစလို့အသားခင်မျိုးစုံရနိုင်ပါတယ်အခုဒီလမ်းဘေးစာတွေကိုကြကနာမျိုးတော်ကိုပို့ပြီးတော့ကောင်းမွန်အောင်လုပ်မဲ့ Smart City Initiative အစီအစဉ်ရဲ့တစိုက်တစ်ပိုင်းအဖြစ်ဒီဆိုင်တွေကိုကွန်ပျူတာနဲ့မှတ်တမ်းတင်ဆင်ရေးကောင်းနေပါတယ်။ဒီဆင်းတွေရပြီးရင်တော့ဒီဆိုင်တွေကအစားအသောက်တွေကို online ကနေလည်းမှာယူလို့ရမှာပါ။ဒ ဒီစီးနှင်းမှာပါတဲ့ဆိုင်တွေကအစာအတောက်ဘေးရန်ရဲ့ကင်းစင်ကြောင့်လက်မှတ်တွေကိုအလွယ်တကူကြည့်နိုင်တယ်လို့မြို့တော်ကချမှတ်ထားတဲ့စီကံတွေလိုက်နာကြောင်းကိုလည်းမြင်နိုင်ပါတယ်ဒီနေ့ဥပိုင်းမှာစတင်ခဲ့တဲ့ဒီစီမံချက်ဟာအခုအချိန်မှာတော့လမ်းဘေးဆိုင်ပေါင်း400ကျော်ကိုပတ်တန်းတင်ထားနိုင်ခဲ့ပြီးတော့ဖော်တာဆိုတဲ့အင်တာနက်ဝန်ဆောင်မှုစာမျက်နှာကနေစားသုံးသူတွေဝယ်တဲ့ပစ္စည်းတွေကိုအိမ်နဲ့ရုံးခန်းတွေအထိအရောက်ပို့ပေးပါတယ်အခုလိုဆိုင်တွေမှတ်တမ်းရှိတဲ့အတွက်အခွန်အလွယ်တကူကောက်ယူပေးဆောင်နိုင်ပြီးတော့လုပ်ငန်းတိုးချက်ဖို့အတွက်ငွေချေးရမှာလည်းလွယ်ကူစေပါတယ်စားသုံးသူတွေအနေနဲ့လည်းသူတို့ကြိုက်တဲ့အစားအသောက်တွေရဲ့ဓာတ်ပုံတွေလိပ်စာတွေကိုပေးပို့နိုင်ပြီးတော့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားနိုင်ပါတယ်ဂျကာတာအုပ်ချုပ်ရေးမှူးဦးဆောင်လုပ်ကိုင်တဲ့ဒီစီမံချက်ဟာအမေရိကန်ဒေါ်လာ30,300ဆွဲပြီးလမ်းဘေးဈေးဆိုင်တွေကိုမှတ်ပုံတင်သွားမှာဖြစ်ပြီးတော့ဒီဆိုင်တွေရဲ့အခြေအနေတွေကိုလည်းတိုးတက်စေဖို့ရည်ရွယ်ပါတယ်ရှင
်နမကြီးဆူရော်ရီနဲ့အတူတူကခုံရတာဝါနာပါရက်သူတွေအတွက်ဂျပန်နိုင်ငံမဒန်တူဆော့ကတော့ဒီ hologram နီးပညာနဲ့နီးသစ်တစ်ခုကိုတီထွင်လိုက်ပါတယ်ပုံမှန်အဖြစ်ဖျောင်းရုပ်ထုလေးတွေကိုပဲဖန်တီးလေးရှိတဲ့မဒန်တူဆော့ပြလိုက်မှာသုံးပတ်မြင် hologram နီးပညာနဲ့အခုလိုမျိုးစမ်းသပ်တာကိုကဘာမှာပထမဆုံးဂျပန်ကအသုံးပြုလိုက်တာဖြစ်ပါတယ်။လာကြည့်တဲ့ပရိသတ်တွေတဲကတယောက်ယောက်နဲ့မျက်နှာကိုပုံစံယူစကန်ဖတ်လိုက်ပြီးတော့ holographic နည်းပညာနဲ့သုံးဘက်ပြင်ဖောင်းကျွရုပ်ဖြစ်နေဖန်တီးလိုက်တာပါ။အဲဒီနောက် digital နည်းနဲ့ဖန်တီးထားတဲ့ဇက်ခုံပေါ်မှာနာမည်ကျော်အဆူတော်နဲ့မင်းသားမင်းသမီးတွေဖြစ်ကြတဲ့ Leonardo DiCaprio နဲ့ကမလား၊ Lady Gaga နဲ့ကမလား၊ Marilyn Monroe နဲ့ကမလားဖန်တီးပေးလိုက်တာဖြစ်ပါတယ်။ကခုံနေတဲ့ဗီဒီယိုကစက္ကန့်90ကျပါတယ်။ခင်ဗျားတကယ်ကြိုက်တဲ့နုပညာရှင်နဲ့တွဲပြီးတော့ကပ်ဖို့ဆိုတာတော်လေးကိုရတော့ရခဲ့ခွင့်ရတစ်ခုပါပြောဖို့လဲကောင်းတယ်လို့အဟောစရာဖြစ်အောင်ဖန်တီးပေးထားတာပါလို့မဒန်တူဆော့ပြလိုက်ကဝန်ထမ်းတူဖြစ်တဲ့ချီကိုကဇမာကပြောပါတယ်နာမည်ကြီးထင်ရှားသူတွေရဲ့ရုပ်ထုတွေကိုသုံးပြီးတော့ကမ္ဘာနိုင်ငံတွေမှာပြလိုက်23ခုဖွင့်ထားတဲ့မဒန်တူဆော့ပြလိုက်ကိုလွန်ခဲ့တဲ့၄နှစ်ကဂျပန်နိုင်ငံတိုကျိုမြို့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုမက်ခင်ဖြူတွေးနဲ့ကိုသားညုံတို့တင်ဆက်သွားတာဖြစ်ပါတယ် VOA အမေရိကန်အသံကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 1083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီလိုမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်လေးမကြခင်ပြည်ဆုံးတော့မှာပါအခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြီးညာပေးပါလိမ့်မယ
်။အီရန်နိုင်ငံဘက်တမျိုးဟာတနင်္လာနေ့ကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်ရမဲ့ဘက်ကိုရင်းရိုင်းနေပါတယ်။မြို့တော်ကိုအရေးပေါ်အခြေအနေကြီးညာထားရသလိုတချိန်ကအလုံးကြုံဆုံးဒေသလို့တတ်မှတ်ထားကြတဲ့နိုင်ငံတကာဇုံကိုဆန္ဒပြသူတွေကတင်ပိုက်လိုက်ပြီးလွတ်တော်အမတ်တွေဟာလည်းထွက်ပြေးသွားကြရသလိုစစ်တပ်ဟာလည်းသတိအနေထားနဲ့ရှိနေပါတယ်။တနင်္လာနေ့အစောပိုင်းတုန်းကတော့ရှီယာကောင်းဆောင်မုတ်တာရာအယ်ဆာရာဥဆောင်တဲ့ဆန္ဒပြသူတွေဟာနိုင်ငံတကာဇုံအတွင်းကအောင်ပွဲခံနေခြင်းပြင်လို့ခေါ်တဲ့နေရာကိုမပြောင်းရွှေ့ခင်အခုလူတူမရှိတော့တဲ့လွတ်တော်စာဥရှိမှာစူဝေးခဲ့ကြပါတယ်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေတာမှာမေလ၁ရက်နေ့ကဖြစ်သွားခဲ့တဲ့လေပြင်းတိုက်ခတ်မှုတွေကြောင့်လူနေအိမ်တွေနဲ့အဆောက်အဦအတော်များများပျက်စီးသွားခဲ့ပါတယ်မေလ၁ရက်နေ့ညနေ၃နာရီကျော်အချိန်ကမန္တလေးတိုင်းဒေသကြီးဝမ်းတွင်းမြို့နယ်အတွင်းမိုးသက်လေပြင်းတိုက်ခတ်မှုတွေဖြစ်သွားခဲ့တဲ့အတွက်လမ်းဘေးဖုန်းတိုင်းတွေတစ်ပင်တွေကြိုးကြကုန်တာကြောင့်နေအများပြပျက်စီးပြီးတော့အိမ်အမိုးတွေလည်းလေထဲလွင့်ပါပြီးတော့လျှက်စစ်မှုတွေပြတ်တောက်သွားခဲ့တယ်လို့ပြည်ကြေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အပီလာလည်းလောက်ကဆပြီးတော့မိုးသီးကြမှုလေပြင်းမုန်တိုင်းတိုက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။မနေ့ကကြာရောက်တဲ့126ကျင်းမြောက်အပြည်ပြည်ဆိုင်ရာလုံတမားနေမှာတမရဥထင်ကျော်ကအစိုးရအသည့်အနေနဲ့အလုံတမားဒုတိယလုံအလုံတမားအခွင့်အရေးအပြည့်အဝရဖို့တရားမျှတမှုကိုအခြေခံတဲ့အစိုးရအလုံရှင်နဲ့အလုံတမားသုံးဝန်ဆိုင်ပူးပေါင်းဆောင်ရွက်သားမဲ့အကြောင်းတော်ဝင်လာရေးသားပေးပို့ခဲ့ပါတယ်။အာရှတလွားကအလုံတမားဒုကလည်းတင်းနှင်းနှင်းဒုံကပဲလောက်ခလာစာတိုးမြင့်ရရှိနေလုံငန်းဝင်အနေနဲ့ကင်းရှိပိုကောင်းတဲ့အခြေအနေရရှိဖို့တောင်းဆိုခဲ့ကြပါတယ်
။ထက်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်နိုင်ကြီးညာသွားတာဖြစ်ပါတယ်။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA ရဲ့တင်းနှံ့နာနေမိနစ်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလံမီတာ190တွေကထုတ်လွှင့်ပေးခဲ့တာပါဒေါက်တာရှင်များနဲ့တကောမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေကျွန်တော်ဆက်မှုပဲပါ
This program has come to you from the Voice of America, Washington.